Welcome to the Voice of America in Burmese.
ငြိမ်းချမ်းတရားရဲမင်္ဂလာနှစ်သစ်ဖြစ်ပါစေရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဇန်နဝါရီလတရက်အင်္ဂါနေ့ညပိုင်း 9:20 တိအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေလိုင်းဒိုမီတာ 1925-30 နဲ့လိုင်းလံမီတာ 190 တို့ကနေတိုက်ထုတ်လွှင့်နေပါပြီ။ကျမနင်္ဂလာပါအခုညပိုင်းအစီအစဉ်တွေတာဝန်ယူတင်ဆက်တော့မှာပါ
အားလုံးအတွက်ငြိမ်းချမ်းတဲ့နှစ်သစ်ဖြစ်ပါစေရှင်ကျမကတော့ဆုမြတ်မမကမ္ဘာတဝန်းနိုင်ငံတော်တော်များများမှမီရှူမီပန်းတွေရိုးရာဓလေ့ထုံးစံတွေနဲ့2019နှစ်သစ်ကိုကြိုဆိုနေကြပါတယ်ဗြိတိန်နိုင်ငံမန်ချက်စတာမြို့မှာဒီနှစ်သစ်ကိုအကြိုညာတော်ကလူ3ယောက်ဓာတ်နဲ့ထိုးခံရမှုကိုအကြမ်းဖက်မှုအဖြစ်နဲ့ကိုင်းတွဲဆုံဆန်းနေပါတယ်ဒီလိုမျိုးနောက်ဆုံးရသတင်းတွေကိုဒေါခင်စိုးဝင်းနဲ့ကြီးညာပေးပါမယ်ရှင
်ကောင်းပါပါရှင်ရှိခိုင်ပြည်နယ်မြောက်ဦးမြို့နယ်ဖက်မှာဘုံပေါက်ကွဲမှုဖြစ်ပြီးတော့အစိုးရတာဝန်ရှိသူတွေလိုက်ပါလာတဲ့ရင်းနှံထိခိုက်မှုရှိတယ်ဆိုတဲ့သတင်းမှကြားရဖို့ရှိတာကတော့
အရာရှိရင်းနှံလို့ပြောတယ်အဲ့ဒီအရာရှိရင်းနှံအချက်မှာပေါ့အလွန်မှာကျွန်တော်တို့မြောက်ဦးမြို့နယ်တောင်ပိုင်းနန်းကြနဲ့လောင်းကျက်အကြားမှာပေါ့နော်အဲမိုင်းပေါက်တွေလို့ပြောတယ်ဒါမဲ့ထိခိုက်
မြောက်ဦးမြို့နယ်မဲဆန္ဒနယ်ကပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းတာစိန်ပြောတော်တာပါအပြည့်စုံကတော့မကြခင်ကြားမှာပါဒါအပြင်နိုင်ငံတကာဆက်ဆံရေးကိစ္စတွေပြည်ရင်းညံ့ရေးလုပ်ငန်းစီတွေနဲ့ပတ်သက်ပြီးတော့ဥကြော်ဆန္ဒနယ် VOA မြန်မာပိုင်းအစီအစဉ်ဌာနမှဦးတန်းလွင်ထွန်းတို့နဲ့ရောက်ဆွေးနွေးတင်ပြထားတဲ့သုံးသပ်ချက်ကိုလည်းကြားမှာပါဒုတိယပိုင်းနိုင်ငံမှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့တရားရေးလိုင်းဆွေးနွေးခန်းကိုတင်ဆက်သွားဖို့ရှိပါတယ်အခုအရင်ဆုံးတော့ဒီကနေ့ညပိုင်းထိတ်တန့်ရောက်တဲ့တွေကိုမှတ်စုမြတ်မွန်နဲ့ဒေါခင်စိုးဝင်းတို့ကပြောပြပေးပါအောင်ရှင်
ကမ္ဘာတဝန်းနိုင်ငံတော်တော်များများမှမီရှူမီးပန်းတွေပြပောက်ပြီးတော့2019နှစ်သစ်ကိုကြိုဆိုခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုနယူးယောက်မြို့ကအထင်ကြီးရ Times Square နေရာမှာနှစ်စဉ်လုပ်နေကြနှစ်သစ်ကူပွဲမှာတော့ဒီနှစ်မှာဒီသတင်းတောက်တွေနဲ့သတင်းလွတ်လပ်ခွင့်ကိုထူးထူးခြားခြားဂုဏ်ပြုခဲ့ပါတယ်။နှစ်သစ်ကူချိန်မှာအမြင့်ကနေပြီးတော့အေယာမာခရစ်စတဘောလုံးကြီးတဖြည်းဖြည်းကျလာအောင်နယူးယောက်မြို့တော်ဝန် Bill de Blasio နဲ့အတူ Reuters, CNN, Washington Post, New York Times စတဲ့အမေရိကန်ကအထင်ကြီးရသတင်းဌာနကြီးတွေကသတင်းတောက်တွေကခလုတ်နှိပ်ခဲ့ကြတာပါပြင်သစ်နိုင်ငံပါရီမြို့တော်မှာလည်းအစိုးရဆန့်ကျင်ဆန္ဒပြမှုတွေဆက်ရှိနေပေမဲ့မြို့လယ်ကရှောင်ဇလီဇေးလမ်းမကြီးအပြည့်လူတွေထောင်တောင်းချီလာပြီးတော့နှစ်သစ်ကူကြိုဆိုခဲ့ကြပါတယ်။ပြင်သစ်ပြည်သူတွေကိုစီးပွားရေးအရာပို့ပြီးတော့ကူညီနိုင်ဖို့အစိုးရကကြိုးစားလှုံ့ဆော်သွားရမယ်ဆိုတာကိုသမ္မတအမနီယောမက်ခရွန်ကနှစ်သစ်ကူမိန့်ခွန်းစကားမှာအတိအမှတ်ပြုပြောကြားခဲ့ပါတယ်။ဂျာမနီနိုင်ငံဘာလင်မြို့တော်မှာတော့အထင်ကြီးဘရန်ဒန်ဘတ်ခ်မုတ်ဦးကြီးရှိမှဆင်မြင့်ဖျော်ဖြေပွဲတွေနဲ့အတူမိဘန်းတွေပြစ်ပေါက်ခဲ့ကြပါတယ်။ဗြိတိန်နိုင်ငံလန်ဒန်မြို့တော်မှာလည်းတမိုင်းဝင်ဘစ်ဂ်ဘန်နာရီစင်ချင်းကနေပြီးတော့တကောင်းချင်းမှာနာယီခေါင်းလောင်းထိုးတန်တဲ့အတူနှစ်သက်ကိုကြိုဆိုခဲ့ပါတယ်။နှစ်ရာချီတက်တန်းရှိတဲ့နာယီစင်ကြီးနဲ့နာယီကြီးကိုပြင်ဆင်နေလို့ခေါင်းလောင်းမထိုးဘဲနားထားပေမဲ့နှစ်သက်ကူနေကတော့ထူးထူးခြားခြားခေါင်းလောင်းထိုးခဲ့တာပါ။သိမ်းမြစ်တစ်ဖက်တစ်ချက်မှာလည်းဒီသိမ်းနဲ့ချီတဲ့နှစ်သက်ကြိုဆိုသူတွေလာရောက်ပြီးတော့နှစ်သက်ကူမိဘန်းဖောက်တာကိုစောင့်ကြိုကြိုဆိုခဲ့ကြပါတယ်။ရုရှားနိုင်ငံမော်စကိုမြို့ကရင်ပြင်နီမှာနှစ်သက်ကူမီရှူမီးပန်းတွေဖောက်ခဲ့တဲ့အပြင်မြို့ထဲမှာဖွင့်ထားတဲ့ရေခဲပြင်စကိတ်စီးကွင်းတထောင်ကျော်မှာဒီနှစ်သက်ကူကြိုးဆိုတွေနဲ့ကြိုးဆိုသူတွေနဲ့ပြည့်နေခဲ့ပါတယ်။အရှေ့လေပိုင်းဒေသမှာလည်းဒူဘိုင်းမြို့ကဘတ်ကာလီဖာကမ္ဘာအမြင့်ဆုံးမိုးမျော်တိုက်ကြီးကနေမီးပန်းတွေပြစ်ဖောက်ပါတယ်။ထိုင်းတရုတ်၊ထိုင်ဝမ်၊ဂျပန်၊ကိုရီးယား၊အင်ဒိုနီးရှားစတဲ့အာရှနိုင်ငံတွေမှာလည်းမီးပန်းအလှတွေအပြင်ရိုးရာဓလေ့ထုံးစံတွေနဲ့နှစ်သက်ကိုကြိုးဆိုကြပါတယ်။ကမ္ဘာမှာနှစ်သက်ကိုအရင်ဆုံးကြိုးဆိုတဲ့နိုင်ငံတွေထဲကဩစတြေးလျနိုင်ငံမှာဆိုရင်လည်းဆစ်နီမြို့ကဒီကမ္ဘာလှည့်ခီးတွေတွေအလားများတဲ့ဆစ်နီဟာဘာစိတ်ကမ်းကြီးနောက်ခံထားပြီးတော့မီးပန်းဖောက်တာကိုတန်းနဲ့ချီလာရောက်စောင့်ကြည့်ပြီးတော့2019ကိုကြိုးဆိုခဲ့ကြပါတယ်။အခုနှစ်သက်မှာလည်းဒီကမ္ဘာကြီးမှာရာသီဥတုပြောင်းလဲမှုကြောင့်တက်ရောက်မှုတွေပထဝီနိုင်ငံရေးသဘောထားကွဲမှုတွေလူမျိုးဘာသာမတူသူတွေကြားတီးခန့်စိတ်နှဲပါလာကြတာနဲ့မညီမျှမှုတွေဆက်ရှိနေအောင်မယ်ဆိုတာကိုကုလသမဂ္ဂကနှစ်သက်ကူနှုတ်ဆက်မှာမိမောင်းထိုးပြထားပါတယ်
။ဂျပန်နိုင်ငံတိုကျိုမြို့နယ်လမ်းမကြီးမှာကားမောင်းလာတဲ့လူတစ်ယောက်ကနှစ်သက်ကူပွဲတော်ဆင်နွှဲနေကြတဲ့လူအုပ်ထဲတမင်ကားဝင်တိုက်ခဲ့လို့လူ၈ယောက်ထင်မနည်းဒဏ်ရာရရှိသွားပါတယ်။တိုကျိုမြို့ရဲ့လူစီကားတဲ့ဟာရာဂျူကူဖက်ရှင်နယ်မြေကမေကြီးပြားကျောင်းသားကတာကယ်ရှိတာလမ်းမကြီးမှာတနင်္လာနေ့ညသကောင်းကျော်နှစ်သက်ကူချိန်မှာလူငယ်တစ်ယောက်ကကားနဲ့လူအုပ်ကြီးတဲ့တမင်ဝင်တိုက်ခဲ့တာဖြစ်ပါတယ်။လူအုပ်ထဲကားနဲ့ဝင်တိုက်ခဲ့တဲ့အဲ့ဒီအသက်20ရွယ်ဝန်းကျင်ရှိတဲ့လူငယ်ကိုတိုကျိုရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပြီးလူသက်ရန်ကြံစီမှုနဲ့တရားစွဲဆိုထားပါတယ်ရှင်။
ဗ ဘရစ်တင်နိုင်ငံမန်ချက်စတာမြို့မှာနှစ်သိကူအကျိုးတင်းနှလာနေတော့ကဒီလူ၃ယောက်ဓာတ်နဲ့ထိုးခံရမှုဟာအကြမ်းဖက်လို့ရဖြစ်တယ်လို့ဘရစ်တင်ရဲတပ်ဖွဲ့ကပြောပါတယ်။ဒီအမှုကိုအကြမ်းဖက်မှုအဖြစ်ကင်တွယ်စုံစမ်းနေတယ်လို့ရဲချုပ် Ian Hawkins ကသတင်းတောက်တွေကိုပြောကြားပါတယ်။၂၅နှစ်အရွယ်အမျိုးသားတစ်ယောက်ကိုလူတပ်ဖို့ဂျိုးပတ်မှုနဲ့ဖမ်းဆီးထားပေမဲ့သူဘယ်သူဘဝဖြစ်တယ်ဆိုတာကိုတော့အတိအကျထုတ်ဖော်ပြောခြင်းမရှိသေးပါဘူး။သူ့ကိုတရားဝင်ဆွဲချက်တင်တာမျိုးလည်းမလုပ်သေးပါဘူး။မန်ချက်စတာမြို့ကဒီ Victoria ရထားဗူဒာရုံမှာဓာတ်နဲ့အထိုးခံရသူ၃ယောက်ထဲက၂ယောက်ကိုဓာတ်ဒဏ်ရာရနဲ့မန်ချက်စတာဆေးရုံတစ်ခုမှာကုသပေးနေပါတယ်။တတိယတစ်ယောက်ကတော့ရဲအရာရှိဖြစ်ပြီးတော့ပခုံးမှာဓာတ်ထိုးဒဏ်ရာကိုဆေးရုံမှာကုသခံခဲ့ပြီးတဲ့နောက်ဆေးရုံကနေအခုဆင်းသွားပါပြီ။အခုလိုမျိုးဓာတ်ထိုးမှုဖြစ်ခဲ့ပေမဲ့လည်းထောင်လန်းရေးသတင်းတွေအရကြကြပြန့်ပြန့်ချင်းချောက်မှုရန်ရှိတယ်လို့ယူဆစရာမရှိဘူးလို့ရဲတပ်ဖွဲ့တာဝန်ရှိသူတွေကပြောပါတယ်။ဒါပေမဲ့အများပြည်သူလုံခြုံစိတ်ချစေရေးအတွက်လမ်းတွေပေါ်မှာရဲသားတွေတိုးပြီးတော့ကင်းလှည့်နေမှာဖြစ်တယ်လို့အသိပေးထားပါတယ်။
သမ္မတဒေါ်နယ်ထရမ့်နဲ့နှစ်သင်မှာနျူကလ িয়ার ရေးဆွေးနွေးတာတွေပိုလုပ်သွားဖို့မျှော်လင့်တယ်လို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အင်ကပြောဆိုလိုက်ပါတယ်။ဒါပေမဲ့အမေရိကန်အစိုးရရဲ့ကပိတ်ဆို့တန်းခတ်မှုတွေလှုပ်ပြီးဖိအားတုံးတဲ့နီးပေါ့နီးအပေါ်မကျေနပ်တာကိုလည်းမြောက်ကိုရီးယားခေါင်းဆောင်ရဲ့နှစ်သစ်ကူးမိန့်ခွန်းမှာထည့်သွင်းပြောဆိုသွားပါတယ်
။ NaN APRODO ONJEDUN TODAJI MIGUK TATONGENGWA MAJU ANJUL CHUNBIGA THEYO ISMIO PANDAJI KUKTE
နိုင်ငံတကာအတိုင်းအဝန်ကလက်ခံနဲ့ရလတ်ထွက်ဖို့အမေရိကန်သမ္မတနဲ့အချိန်မီသူမျက်နှာချင်းဆိုင်ဆွေးနွေးဖို့အစဉ်နဲ့ပါပဲတဲ့။ဒါပေမဲ့အမေရိကန်ကမြောက်ကိုရီးယားပြည်သူတွေရဲ့စိတ်ရှည်တီးခတ်မှုကိုအတွက်မှားပြီးဒီကမ္ဘာလုံးရှိမှာအမေရိကန်ကပေးထားတဲ့ဂရုမတည်ပဲမြောက်ကိုရီးယားပေါ်ဒဏ်ခတ်ဖိအားတွေပေးမယ်ဆိုရင်တော့ကိုယ့်အချုပ်အခြာအာဏာကိုကာကွယ်ဖို့နဲ့ကိုရီးယားကျွန်းဆွယ်လုံခြုံရေးအတွက်နီးသစ်တွေရှာရမှာဖြစ်တယ်လို့မြောက်ကိုရီးယားခေါင်းဆောင်ကပြောသွားတာပါ။အမေရိကန်အနေနဲ့တောင်ကိုရီးယားနဲ့ပူးတွဲစစ်ရေးလေ့ကျင့်တာတွေဆက်ပြီးရထားဖို့နဲ့တောင်ကိုရီးယားမှာမဟာဗျူဟာမြောက်လက်နက်တပ်ဆင်ထားတာကိုမလုပ်ခုဖို့ကိုလည်းသူကတိုက်တွန်းလိုက်ပါတယ်။တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံကြားရင်းနှီးတဲ့ဆက်ဆံရေးလမ်းစီဥတည်နေတာနဲ့ပတ်သက်လို့လည်းမြောက်ကိုရီးယားခေါင်းဆောင်ကသူ့ရဲ့နှစ်သိက္ခူမင်ကိုမှပြောဆိုထားပါတယ်။ကိုရီးယားနှစ်နိုင်ငံပြည်သူတွေကြားစစ်ရောကိုပါပူးပေါင်းဆောင်ရွက်ပြီးကိုရီးယားကျွန်းဆွယ်ဟာအငြင်းကြဆုံးနေရာဖြစ်အောင်လုပ်နိုင်ပါတယ်လို့လည်းပြောဆိုသွားပါတယ်ရှင်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။နေ့စဉ်ကုနေ့အင်္ဂါနေ့ညဘက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာယာရုကနေနှုတ်ထွက်သွားတဲ့ကာကွယ်ရေးဝန်ကြီးဂျင်မက်တစ်နေရာမှာတာဝန်ယူလိုက်တဲ့ယာယီကာကွယ်ရေးဝန်ကြီးပက်ထရစ်ရှန်နန်ဟန်ကအမေရိကန်လုံခြုံရေးကိုဆက်ပြီးတော့အာရုံစိုက်သွားမယ်လို့ပြောကြားလိုက်ပါတယ်။ဒမရာထရမ့်နဲ့အမေရိကန်စစ်တပ်အကြီးအကဲတွေရဲ့ခိုင်မာတဲ့ဥဆောင်မှုနဲ့အတူလက်တွဲဆောင်ရွက်သွားမယ်လို့ကြေညာချက်ထုတ်ပြန်ခဲ့တာပါ။ရှန်နန်ဟန်ဟာဒီယာယီကာကွယ်ရေးဝန်ကြီးတာဝန်ကိုယူနေပေမဲ့သူ့မှာစည်ရေးအတွေ့အကြုံမရှိပါဘူး။လေယာဉ်တွေတိစောက်တဲ့ဘိုးအင်းကုမ္ပဏီကြီးမှာအရက်ဖက်နဲ့စစ်ဖက်ဆက်ဆံရေးဆိုင်ရာအစီအစဉ်တွေကိုအနှစ်30ကျော်ကြာကြီးကြပ်ခဲ့တဲ့ရှန်နန်ဟန်ဟာ2018ခုနှစ်မှာကာကွယ်ရေးဝန်ကြီးဌာနကိုရောက်လာခဲ့တာဖြစ်ပါတဲ့ယာရုကနေအနားယူသွားတဲ့ဂျင်မက်တစ်ကတော့အကျယ်လေးပွင့်ရရေတပ်ဗိုလ်ချုပ်ကြီးဖြစ်ပြီးတော့စစ်တပ်မှာအများလေးစားခံရသူတစ်ယောက်ဖြစ်ပါတယ်။ဆီးရီးယားကိုဆေးလွတ်ထားတဲ့အမေရိကန်တပ်တွေပြန်ရုပ်သိမ်းရေးကိစ္စသမ္မတဒေါ်နယ်ထရမ့်နဲ့သဘောထားကွဲခဲ့ပြီးတဲ့နောက်ဒီဇင်ဘာ20ရက်နေ့ကဝန်ကြီးမက်တစ်ယာရုကနေနှုတ်ထွက်ခဲ့တာဖြစ်ပါတဲ့အမေရိကန်သမ္မတအနေနဲ့သူ့နဲ့သဘောထားတူတဲ့ကာကွယ်ရေးဝန်ကြီးရှိသင့်တယ်လို့သူ့ရဲ့နှုတ်ထွက်စာထဲမှာရေးသားခဲ့ပါတယ်။
အမေရိကန်အစိုးရလုပ်ငန်းတွေရပ်ဆိုင်းထားတာသတင်းနှစ်ပတ်ကြာလာတဲ့အချိန်မှာအစိုးရဌာနအတော်များများပြန်လည်ဖွင့်နိုင်မယ့်ဥပဒေကိုအတည်ပြုနိုင်မှုအောက်လွှတ်တော်ဒီမိုကရက်အမတ်တွေကကြိုးစားနေကြပါတယ်။ဇန်နဝါရီလ3ရက်နေ့မှာလွှတ်တော်သစ်တွေပြန်ဆတဲ့အခါဒီမိုကရက်တွေကအောက်လွှတ်တော်မှာအမတ်အများစုထိန်းချုပ်တော်မှာဖြစ်ပါတယ်။အောက်လွှတ်တော်ဥက္ကဋ္ဌဖြစ်လာမယ့် Nancy Pelosi နဲ့အထက်လွှတ်တော်လူနည်းစုဒီမိုကရက်ခေါင်းဆောင် Chuck Schumer တို့ကဒီဥပဒေကြမ်းကို Republican အမတ်တွေထောက်ခံကြဖို့တနင်္လာနေ့ကပူးတွဲကြေညာချက်ထုတ်ပြန်တောင်းဆိုခဲ့ပါတယ်။သမ္မတ Donald Trump ကတော့လုံခြုံရေးအတွက်နေဆက်တတိုင်းကာဖို့လိုတယ်လို့ပြောပြီးကုန်ကျစရိတ်မရရင်ယာယီ3စီဥပဒေကြမ်းကိုလက်မခံနိုင်ဘူးလို့ပြောနေပါတယ်။တတိုင်းဆောက်ဖို့ကုန်ကျစရိတ်ဒေါ်လာ20ဘီလီယံအတွက်ပထမအထုပ်ဒေါ်လာ5ဘီလီယံပေးဖို့သမ္မတထရမ့်ကတောင်းဆိုနေတာပါ။ဒီမိုကရက်အမတ်တွေဘက်ကတော့နေဆက်လုံခြုံရေးအတွက်ဒေါ်လာ1.3ဘီလီယံပဲအတည်ပြုပေးနိုင်မယ်လို့ပြောထားပါတယ်။ယာယီ3စီကိစ္စနဲ့ လွှတ်တော်နဲ့အိမ်ပြူတော်ကြားသဘောမတူနိုင်ကြတာမှုအစိုးရလုပ်ငန်းတွေဆက်လက်လဲပတ်စရာအသုံးစရာမရှိတော့တဲ့အတွက်ဒီဇင်ဘာလ22ရက်နေ့တည်းကအမေရိကန်အစိုးရလုပ်ငန်းအတော်များများရပ်ဆိုင်းထားတာဖြစ်ပါတယ်။ဒါကြောင့်ဝန်ထမ်း4သိန်းနီးပါးလစာမဲ့ခွင့်ယူထားကြရတယ်လို့4သိန်းကျော်ကလည်းလုခမရသေးပဲအလုပ်လုပ်နေကြရတာဖြစ်ပါတယ်ရှင်။
တရုတ်နိုင်ငံကဒီတစိမ့်တေတာကိုပိုင်အုပ်ချုပ်ခွင့်ရဟောင်ကောင်မှာတရုတ်အစိုးရရဲ့ချုပ်ကိုင်မှုပုံမတင်းကျပ်လာတာကိုစန့်ကျင်သူထောင်တောင်းချီဟောင်ကောင်လမ်းတွေပေါ်ဒီကနေ့နှစ်သိကူးနေ့မှာထွက်ပြီးတော့ဆန္ဒပြခဲ့ကြပါတယ်။ပေကျင်းအစိုးရလိုလားတဲ့ဟောင်ကောင်အစိုးရကဒီလွတ်လပ်ရေးလိုလားတဲ့ဟောင်ကောင်အမျိုးသားရေးပါတီကိုနိုင်ငံတော်လုံခြုံရေးအရာဆိုပြီးတော့မတရားအတင်းညင်ညာခဲ့တာအပါအဝင်လွတ်လပ်မှုထိန်းချုပ်တဲ့လုပ်ရက်တွေလှုပ်လာတာကိုအမျိုးသားတိခါမှာဒီမိုကရေစီရေလှုပ်ရှားသူတွေကစိုးရိမ်လာကြတာပါ။အဲ့ဒီပါတီကောင်းဆောင်တဲ့အတူဆွေးနွေးပွဲမှာဥဆောင်ဆွေးနွေးခဲ့တဲ့ဒီအနောက်နိုင်ငံသတင်းတောက်တယောက်ကိုလည်းဗီဇာတက်တန်းတိုးမပေးပါဘူး။ဒါအပြင်ဒီမိုကရေစီလိုလားတဲ့လှုပ်ရှားသူတွေကိုလည်းဒေသန္တရရွေးကောက်ပွဲတွေမှာပါဝင်ရှင်ပြိုင်ခွင့်မပြုပါဘူး။ဒီကနေ့ချီတဲ့ဆန္ဒပြပွဲမှာလွတ်လပ်ရေးလိုလားတဲ့လှုပ်ရှားသူတချို့လည်းပါဝင်ကြပါရတယ်။လူငယ်ကျောင်းသားတွေဥဆောင်ပြီးတော့ထီးလှုပ်ရှားမှုလို့အများသိကြတဲ့ဒီမိုကရေစီရေလှုပ်ရှားမှုတွေဟာဟောင်ကောင်မှာ2014ခုနှစ်မှာစတင်ခဲ့ပြီးတော့အပြည့်အဝမျှတတဲ့ရွေးကောက်ပွဲကျင်းပပေးဖို့တောင်းဆိုနေကြတာဖြစ်ပါတယ်
။အာကာသစူးစမ်းလေ့လာရေးသမိုင်းမှာကမ္ဘာကနေအဝေးဆုံးခီးကိုပြန်တက်နေတဲ့ NASA American အာကာသစူးစမ်းလေ့လာရေး Agency ရဲ့ New Horizons လေ့လာစူးစမ်းရေးယာဉ်ဟာနှစ်သိမကူးခင်33မိနစ်အလိုမှာ Ultima 2ဆိုတဲ့ဂြိုလ်သိမ်းလေးကိုပတ်ပြီးပြန်တက်နိုင်ခဲ့တာတွေ့ကြရပါတယ်။ American ပြည်ထောင်စု Maryland ပြည်နယ်ရှိ Johns Hopkins Hawkins တက်ကတော့အတုံးချယူပဗီဒဌာနကသိပ္ပံပညာရှင်တွေဟာအာကာသလေ့လာရေးစိတ်ဝင်စားသူတွေနဲ့အတူ New Horizons လေ့လာရေးစူးစမ်းရင်ဟာကမ္ဘာကနေအဝေးဆုံးကိုစံချိန်တင်ပြန်တက်နိုင်ခဲ့တာကိုစောင့်ကြည့်ခဲ့ကြပါတယ်။နေကနေအလန်းသိပ်ဝေးတဲ့ Pluto ဂြိုလ်သိမ်းငယ်လေးလိုအေးခဲနေတဲ့ 2014 MU69 ခေါ် Ultima 2လို့အမည်ပေးထားတဲ့ဂြိုလ်ငယ်လေးကိုပတ်ပြီး New Horizons အာကာသစူးစမ်းရေးလေ့လာရေးယာဉ်ကအနည်းကနေဖြတ်ပြီးပြန်တက်နိုင်ခဲ့တာဖြစ်ပါတယ်။စာနီယာအရွယ်ရှိတဲ့ New Horizons အာကာသစူးစမ်းရေးယာဉ်ဟာ2006ခုနှစ်ကလွှတ်တင်ခဲ့တဲ့ဒေါ်လာတန်းရှိရာကုန်ကြတဲ့အာကာသစီမံချက်ထဲကတစ်စိတ်တစ်ပိုင်းဖြစ်ပါတယ်။ New Horizons ယာဉ်ဟာ2015ခုနှစ်ကလည်းနေနဲ့အဝေးဆုံး Pluto ဂြိုလ်သိမ်းနားကို၄နာရီကြာပြန်တက်ငယ်ပြီးအချက်အလက်တွေစုဆောင်းနိုင်ခဲ့ပါတယ်။ဒီတစ်စိတ် New Horizons စူးစမ်းလေ့လာရေးယာဉ်ဟာ Pluto ထက်1.6ဘီလီယံကီလိုမီတာဝေးပြီးတော့ကမ္ဘာကနေ6.5ဘီလီယံကီလိုမီတာဝေးတဲ့နေရာကိုအရောက်ပြန်တက်နိုင်ခဲ့တာဖြစ်တယ်လို့ NASA ကပြောပါတယ်။2014ခုနှစ်က NASA ရဲ့ Hubble Space Telescope AR မှမှန်ပြောင်းရေးကနေနေဆက်ကြဝဠာရဲ့ Kuiper Belt လို့ခေါ်တဲ့တတိယရဝင်းအာကာသထဲမှာ Ultima 2ဂြိုလ်သိမ်းလေးကိုစတင်တွေ့ရှိခဲ့ပြီးဒီနှစ်တကူမှာ New Horizons စူးစမ်းလေ့လာရေးယာဉ်ကပတ်ပြီးပြန်တက်နိုင်ခဲ့တာဖြစ်ပါတယ်ရှင
်အင်္ဂါနေ့ညဘက်ထိတ်တန့်ရောက်တဲ့တွေကိုမဆူမြတ်မွန်နဲ့တော့ခင်ဆိုဝင်းတို့ကပြောပြပေးခဲ့တာပါ VOA ကလည်းအခုထုတ်လင်းပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းထုတ်လွှင့်ချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြတော့ပါမယ်2019နှစ်သိကူးနှစ်ဖြစ်တဲ့ဒီကနေ့မှာပဲရှခိုင်ပြည်နယ်မြောက်ဦးမြို့အနီးကာလမှာပောက်ကွဲမှုတစ်ခုဖြစ်ခဲ့ပြီးတော့အစိုးရတာဝန်ရှိသူတွေလိုက်ပါလာတဲ့ရင်းနှံထိခိုက်မှုရှိကြောင်းသတင်းတွေထွက်ပေါ်နေပါတယ်။လက်နက်ကင်ပဋိပက္ခတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်မှာအခုနောက်ဆုံးဖြစ်ခဲ့တဲ့ပောက်ကွဲမှုနဲ့ပတ်သက်လို့အသေးစိတ်ကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းထောက်နိုင်ကိုအိမ်ကသတင်းပေးပို့ထားပါတယ်
။ရခိုင်ပြည်နယ်မြောက်ဦးမြို့နယ်ဘက်မှာပြည်နယ်အစိုးရကရင်တန်းဖြတ်တန်းသွားစဉ်ပောက်ကွဲမှုနဲ့ကြုံခဲ့တာဖြစ်ကြောင်းမြောက်မြို့နယ်မဲဆန္ဒနယ်ကပြည်နယ်လှုပ်တော်ကိုယ်စားလှယ်ဦးထွန်းတာစိန်က VOA ကိုခုလိုပြောပါတယ
်အေးဝန်ကြီးချုပ်ရင်းနှန်းလားဆိုတာတော့ကျွန်တော်လည်းအတိအကျမသိဘူးအရာရှိရင်းနှန်းလို့ပြောတယ်အဲ့ဒီအရာရှိရင်းနှန်းအချက်မှာပေါ့အလွန်မှာကျွန်တော်တို့မြောက်မြို့နယ်တောင်ပိုင်းနန်းကြနယ်လောင်းကျက်အကြားမှာပေါ့နော်အဲမိုင်းပေါက်တယ်လို့ပြောတယ်ဒါပေမဲ့ထိခိုက်ကတော့မရှိဘူးမနေ့ကလည်းပဲလမ်းကြောင်းချက်မှာလုံဆွင်းနေရှိနေတယ်လို့ပြောပါအဲဘယ်လိုဖြစ်တော့လဲဆိုတာတော့မပြောတတ်ဘူးပေါ့လေ
ဘုံခွဲတဲ့ဖွဲ့ကိုမသိရသေးပေမဲ့လုံချုံရေးတပ်ဖွဲ့တွေတင်ကြထားတဲ့အကြားကပောက်ကွဲခဲ့တယ်လို့ဦးထွန်းသာစိန်ကပြောပါတယ်မြမတပ်မတော်နဲ့အေးရခိုင်တပ်မတော်နဲ့တိုက်ပွဲတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်တွင်အခုနောက်ဆုံးဖြစ်ခဲ့တဲ့ပောက်ကွဲမှုနဲ့ပတ်သက်လို့ဘသူလက်ချက်ဆိုတာတိတိကျကျတော့မသိရသေးပါဘူးပြည်နယ်လှုပ်တော်ကိုယ်စားလှယ်ဦးကျော်လွင်ကတော့ပောက်ကွဲမှုကြောင့်အစိုးရရင်တန်းကားတစ်စီးထိခိုက်သွားတယ်လို့ဆိုပါတယ်
ကျွန်တော်လေးအဲ့ဒီသတင်းကိုလှမ်းပြီးချိတ်ချိတ်ချိတ်နေတယ်အဲ့ဒါကတော့တိကျတယ်လို့ပြောတယ်ဒါပေမဲ့ဝန်ကြီးချုပ်ကတော့ဘာမှမဖြစ်ဘူးနောက်ကခရယ်အောက်ချုပ်မှုကကထိပ်သွားတယ်ဆိုပြီးကြိုးကြဆူကြတယ
်ဒီဘုံခွဲတက်ကမှုဖြစ်စင်မှာရခိုင်ပြည်နယ်ဝန်ကြီးချုပ်ပါမပါကူတော့တိကျအတူပြုချက်မရသေးဘူးလို့အချင်းလေးကိုသိရှိဖို့အတွက်ပြည်နယ်စိုးရသတင်းထုတ်ပြန်ရေးဖွဲ့ပြည်နယ်စိုးရဝန်ကြီးတွေပြင်နေဆိုင်ရေးရာနဲ့လုံခြုံရေးဝန်ကြီးကိုအချင်းချင်းဆက်သွယ်ခဲ့ပေမဲ့လက်ခံဖြေဆိုခြင်းမရှိခဲ့ပါဘူးဒ ဒီစင်မှာ16ရက်နေ့ကရတိတောင်မြို့နယ်ကြောက်တန်းနဲ့သီးဆွဲကျေးရွာနီးတမရော်ပိုင်ကားတစ်စီးကိုရခိုင်တမရော်ဘက်ကဘုံခွဲတိုက်ခတ်တဲ့ဖြစ်စဉ်တွေလည်းရှိခဲ့ပါတယ်။တမရော်ရဲ့ဒီစင်ဘာ9ရက်နေ့ထုတ်ပြန်ချက်ထဲမှာတော့စီရီပတိပကဖြစ်ပွားရာဒေတာတွင်မိုင်းပါကွယ်မှုဖြစ်စဉ်၃ကြိမ်ဖြစ်ပွားခဲ့တယ်လို့ထုတ်ပြန်ထားပါတယ်။ရခိုင်ပြည်နယ်တွင်မှာနိုဝင်ဘာလကမိုင်း ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တ ောင်းတိရခန့်ရွာသားတွေစစ်ဘေးသိမ်းရှောင်နေရစေအခြေအနေမှာရှိနေပါတယ်ခင်ဗျာ
နိုင်ငံအိမ်မှာရှင်ခုတော့သတင်းသုံးသပ်ချက်ကိုနားဆင်ရအောင်ပါ2018ခုနှစ်အတွင်းမှာမြန်မာနိုင်ငံပေါ်အရေးယူတန်ခါရေးဆိုပြီးအနောက်နိုင်ငံတချို့ဖိအားပေးခဲ့ပေမဲ့လက်တွေ့မှာထိရောက်မှုမရှိခဲ့သလိုတရုတ်ရဲ့ရင်းနှီးမြှုပ်နှံမှုတွေကိုအခွင့်အလမ်းတွေပို့ရသွားစေတယ်လို့ VOA မြန်မာပိုင်းအစီအစဉ်အက်ဒီတာဦးကျော်ဆန္ဒကသုံးသပ်ပါတယ်နိုင်ငံတကာဆက်ဆံရေးကိစ္စတွေအပြင်ပြည်တွင်ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးဦးကျော်ဆန္ဒနဲ့ VOA မြန်မာပိုင်းအစီအစဉ်ဌာနမှဦးတန်းလွင်ထွန်းတို့နဲ့ရောက်ဆွေးနွေးတင်ပြထားတဲ့သုံးသပ်ချက်နောက်ဆုံးပိုင်းဒုတိယပိုင်းကိုနားဆင်နိုင်ပါပြီရှင်
ဒီလိုတိုင်းပြည်ဘူးရေးကြဆင်းနေပြီမဲ့တိုင်းပြည်ကိုတကယ်နစ်နာစေမဲ့စီးပွားရေးအရေးယူတန်ခမှုတွေတော့ဘာမှမတွေ့ရသေးပါဘူးအပြောသာပြောနေကြတာဖြစ်ပါတယ်တခုတော့ရှိခဲ့တယ်ဒီ Starbucks Coffee လုပ်ငန်းကမြန်မာနိုင်ငံတွင်းမှာ Coffee တွေဖွင့်မယ်လို့ပြောပြီးတော့မကြခင်မှာပဲအဲ့ဒါပြန်ရုပ်သိမ်းသွားပါတယ်ဒါပေမဲ့ဒီလိုရုပ်သိမ်းတာလည်းပဲရခိုင်မြောက်ပိုင်းပြည်ထောင်စုမကျေနပ်လို့တန်ခတ်ပိတ်ဆို့တယ်လို့တော့သူတို့ပြောမထားဘူးဖြစ်
အဲ့ဒါကြောင့်မလို့ပဲဒီ Ranger ကိစ္စကိုအနောက်နိုင်ငံတွေအနေနဲ့လှုပ်သိမ်းလှုပ်ထိုက်တာတွေကိုထိတိယောမလုပ်ဘူးလို့ဝေဖန်နေကြတာဖြစ်တယ်ခင်ဗျ။အခုကကြည့်လိုက်မယ်ဆိုလို့ရှိရင်ကမ္ဘာနိုင်ငံတော်တော်များများမှာကလည်းသူတို့ရဲ့ဒီပြည်တွင်းကိစ္စတွေအမျိုးသားရေးကိစ္စတွေအကျိုးစီးပွားကိစ္စတွေနဲ့ပဲရှုပ်နေတာပဲလေ။အထူးသဖြင့် American ပြည်ထောင်စုကိုကြည့်မယ်ဆိုလို့ရှိရင်သမ္မတ Trump ရဲ့အဆိုအရပြည်တွင်းပြည်ထောင်တွေကိုကြည့်ပေါ့။အဲ့တော့ဒီကိစ္စတွေကိုခြုံငုံပြီးပြောရင်ဥပမာအဖြစ်ဒီဥရောပသမဂ္ဂကိစ္စကိုဆိုလို့ရှိရင်ပြန်ကြည့်မကြသေးတဲ့ကောင်ကပဲဒီ Ranger ကိစ္စကြောင့်ဆိုပြီးတော့မြန်မာနိုင်ငံကိုဒီ GSP ဆိုတဲ့ status ဆိုသူတို့ရုပ်သိမ်းမယ်ဆိုပြီးတော့ပြောကြတယ်။ဘာမှပြီးတော့သွားပြီးတော့လေလာမှုတွေလုပ်တယ်တွေးဆမှုတွေလုပ်တယ်ဒါပေမဲ့အဆုံးသတ်ကြတော့သူတို့ကဒါပြည်ထဲမှာရှိတဲ့ထဲချုပ်လုပ်ငန်းတွေကိုထိခိုက်မှာစိုးတယ်ဆိုတဲ့အခြေအနေမျိုးပဲထောက်ရှုပြီးတော့ဒါအခုချိန်ထိမလုပ်သေးဘူးဆိုတဲ့သဘောပေါ့နော်ဟုတ်လ
ားဆိုတော့အနောက်နိုင်ငံတွေကဒီလိုလက်တွေ့တကယ်မလို့နိုင်ပဲနဲ့အရေးယူမဲ့ပိတ်ဆို့မဲ့လို့လေးတန်းပြစ်လေလေဒါမြန်မာနိုင်ငံအတွက်တော့နစ်နာတာပေါ့လေပုံကြီးအနောက်နိုင်ငံတွေအတွက်လည်းပဲတကယ်တော့နစ်နာပါတယ်ဘာကြောင့်လဲဆိုတော့သူတို့ဝင်မဲ့နေရာကိုတရုတ်ဘက်ကပူပြီးတော့ဝင်လာနိုင်တဲ့အခွင့်အလမ်းတွေရသွားတာတွေ့ရပါတယ်အထူးသဖြင့်တရုတ်ဆိုလို့ရှိရင်မြန်မာနိုင်ငံတွင်းမှာဒီအချိန်မှာပဲအများကြီးထိုးဖောက်ဝင်ရောက်ပြီးတော့ရင်းနှီးမြှုပ်နှံမှုလုပ်လာတာတွေ့ရမှာပါ
အနောက်နိုင်ငံတွေရဲ့လစ်ဟာသွားတဲ့နေရာကိုတရုတ်ကနေပြီးတော့ဝင်ပြီးတော့ဗမာပြည်အရေးမှာဝင်ပြီးပို့ပြီးရင်းနှီးမြှုပ်နှံမှုတွေလုပ်တယ်ဆိုတဲ့သဘောပေါ့ဘယ်အကြောင်းကိုထောက်ချင်ပြီးပြောလို့ရမလဲခင်ဗျာ
အထူးသဖြင့်မြန်မာနိုင်ငံမှာအခုဒီကြောက်ဖြူအထူးစီးပွားရေးဇုံလုပ်မယ်ဆိုတဲ့ကိစ္စဒါအပြင်သူတို့ကအဲ့ဒီမှာရင်းနှီးစကန်လုပ်မယ်နောက်ပြီးတော့ကြောက်ဖြူကူမင်းဆက်သွယ်တဲ့မီထားလန်ပိုက်လိုင်းတွေတော့လုပ်ထားပြီးဖြစ်ပါတယ်ဆိုတော့ဒီလုံကတော်တော်အရေးကြီးတဲ့ကိစ္စဖြစ်ပါတယ်စီးပွားရေးအဖြစ်သာမကားတာဟာအိန္ဒိယသမုဒ္ဒရာကိုထွက်ဖို့အတွက်မဟာဗျူဟာရတရုတ်ကလမ်းဖောက်ဖို့ကြိုးစားနေတဲ့ကိစ္စလည်းဖြစ်ပါတယ်ဒါကိုတကယ်တော့အမေရိကန်လုံးဝမလိုလားပါဘူးဒီကိစ္စကိုသို့တော်လည်းပဲသူတို့ဘက်ကဖိအားပေးမယ်လို့လေသံပူပြစ်လေလေမြန်မာနိုင်ငံကလည်းပဲရတဲ့နေရာအကူအညီယူရမယ်ဆိုပြီးတော့တရုတ်ဘက်ကိုပို့ပြီးတော့ကတ်သွားတဲ့သဘောတော့တွေ့ရမယ်ထင်ပါတယ
်ဒီကြောင့်နဲ့ပတ်သက်ပြီးကျွန်တော်တို့ VOA သတင်းတောက်ကလည်းသတင်းပေးထားတာရှိတယ်ခင်ဗျာနော
်ဒီရေနံတဲ့သဘောတောင်ွေပိုက်လိုင်းစီမံကိန်းဟာအရင်စစ်အစိုးရလက်ထက်မှာကတည်းကသဘောတူစတင်ခဲ့တာဖြစ်ပြီးလက်ရှိအစိုးရလက်ထက်မှာအားလုံးပြည့်ပြတ်ပြီးတော့လုပ်ငန်းစတင်လက်ပတ်တာလို့ဆိုရမှာပါဒီစီမံကိန်းအပြင်အရင်စစ်အစိုးရအဆက်ဆက်နဲ့စစ်ဘက်တစ်ပိုင်းအစိုးရလက်ထက်မှာပြတ်မသွားသေးတဲ့နောက်စီမံကိန်းတစ်ခုကလည်းကြောက်ဖြူမှာရှိနေပါသေးတယ်အဲ့ဒါကတော့ကြောက်ဖြူရေနှက်စိတ်ကံစီမံကိန်းပါဒီစီမံကိန်းတွေအားလုံးကိုအမွေခံပြီးဆက်လုပ်နေရတာကတော့စီးပွားရေးနဲ့ကုသံရောင်းဝယ်ရေးဌာနဝန်ကြီးဒေါက်တာတန်းမြင့်ပါ VOA ကတွေ့ဆုံမေးမြန်းခွင့်ရချိန်မှာဒေါက်တာတန်းမြင့်ပြောခဲ့တာအရဆိုရင်တော့အရင်စီမံကိန်းကနေမပြည့်ပြတ်သေးတဲ့ပြဿနာတွေကိုဖြေရှင်းဖို့တဲ့နောက်လုံးမဲ့စီမံကိန်းမှာဒါမျိုးတွေမဖြစ်အောင်သင်ခန်းစာယူလုပ်သွားမဲ့သဘောမျိုးပဲလို့နားလည်ရပါတယ်
ကျွန်တော်တွားတော့ကလည်းဒါ ဒေသဆိုင်အာဏာပိုင်တဲ့ပြည်သူများနဲ့ကိုလက်စစ်ဝင်ဌာနကိုလည်းဒါကိုကျွန်တော်တို့ကတော့အဲဆိုနေတိုင်ပင်တော့လူလူဘက်ကတော့သူတို့ဟိုတော့ဂလီကိုပြည့်တဲ့ကာရီယာတချို့ကိစ္စမှာအပြည့်စုံမရဘူးလို့ကျွန်တော်ပြောပါတယ်ပြောအဲ့တော့ကျွန်တော်တို့နေလဲအဲကြောက်ဖြူမှာစိတ်ကန်လို့ရင်ဒါတွေကအလားလာမကောင်းတဲ့ကိစ္စတွေဖြစ်တဲ့ကြောင့်ဒါကိုတော့ကျွန်တော်တို့ဒေချာလေ့လာပြီးတော့တနင်္လာနေ့ဖြည့်ရှင်းပေးရမယ့်ကိစ္စဖြစ်ပါတယ်လောလောဆယ်တော့ဒါကျွန်တော်တို့ကဖြည့်ရှင်းပေးနိုင်တဲ့အနေထားတော့မရှိသေးဘူ
းဒီလိုဖြည့်ရှင်းမပေးနိုင်သေးတဲ့ပြဿနာက CNPC ဆက်ယုံနာကလေယာမြေတွေနဲ့ဆိုင်တဲ့ပြဿနာတခုတည်းတော့မဟုတ်ပါဘူးရခိုင်ပြည်ကနေတရုတ်ပြည်ကိုတွေ့တန်းထားတဲ့ရေနံနဲ့သဘာဝတံခွေပိုက်လိုင်းစတင်ရာမရေကျွန်းမှာလဲပေးပြီးကမှမတည်ခဲ့တဲ့ဂရီတွေပြောပြီးကမှမလုတ်ပေးသေးတာတွေလုတ်ပေးပေမဲ့လည်းဤကမတ်တဖြစ်ယုံလုတ်ပေးခဲ့တာတွေစတဲ့ပြဿနာတွေရှိနေစေပါ
ဒါကြောင့်လည်းတရုတ်နိုင်ငံဘက်ကနေပြီးတော့အလားအလာကိုမြင်လို့အနောက်နိုင်ငံတွေဟာမြန်မာနိုင်ငံကိုတင်းတင်းကြပ်ကြပ်ဖိအားမပေးတာဖြစ်နိုင်ပါတယ်တရုတ်ဘက်ကပုံပြီးတွန်းပို့လိုက်လို့ဖြစ်လာမလားဆိုတာသူစိုးရိမ်ခံနေတူတယ်ခင်ဗျာဆိုတော့ဒီလိုဖိအားမပေးလေလေတရုတ်ကပုံပြီးတော့မြန်မာနိုင်ငံတွေကိုအရင်ကတည်းကပုံပြီးတော့ယင်းနှိမ့်နှံမှုလုပ်လာတယ်မြန်မာနိုင်ငံကလည်းဆင်းရဲနိုင်ငံဆိုတော့ဖြစ်တဲ့ဘက်ကနေပြီးတော့အခွင့်အရေးတွေယူရမယ်ဆိုတဲ့သဘောတော့ရှိနေပါတယ်ဆိုတော့ကျောက်ဖြူအထူးစီးပွားရေးဆောင်ဆိုလို့ရှိရင်နှစ်နှစ်သုံးနှစ်လောက်သူတို့အချိန်ပြီးညှိခဲ့ရတာပါအရင်ကြီးတွေများလွန်းတယ်နောက်တစ်ခုကအရင်ကြီးတွေဝေမျှထဲတဲ့ဟာအထူးစားလဲမညှိမမျှဖြစ်နေဆိုတော့တကယ်ကဒီခေတ်ကမှာတော့အတော်လေးလျှော့ပြီးပြီးတော့လွတ်ခဲ့တယ်လို့ထင်ရပါတယ်ဆိုတော့တကယ်လို့ဒီစီမံကိန်းကြီးသာအောင်မြင်လာခဲ့ရင်ကျောက်ဖြူဒေသဟာမြန်မာနိုင်ငံတွင်မကဘူးတကယ်ဒီဒေသပြင်တစ်ခုလုံးမှာကိုစီးပွားရေးအချက်အချာကြီးဖြစ်လာနိုင်တယ်ဆိုပြီးတော့ပြောနေကြတာတော့တွေ့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဒါပေမဲ့လည်းဒီကိစ္စတွေကဒီပြည်တွင်းမှာအချိုးစည်းပွားပေါ့နော်ဘယ်ချိန်လောက်မှမှပြန်ပြီးတော့ခန်းစား권ရမလဲဆိုတာကတော့တိတ်ပြီးတော့ရေးရာမရှိသေးဘူးပေါ့နော်လောလောဆယ်ဟိုပြည်တွင်းမှာပြောနေကြတဲ့အတန်တွေကတော့လေယာမြေသိမ်းတဲ့ကိစ္စတွေလေယာမြေဆုံးရှုံးမှုကိစ္စတွေကြော်ကြေးပေးမှုကိစ္စတွေကတော့တနည်းပေါ်ပါပိုပြောနေရရှိတယ်ခင်ဗျအဲ့ဒါအပြင်ကိုဒါကဆိုတာပြောသလိုတရုတ်နိုင်ငံအနေနဲ့မြန်မာနိုင်ငံအတွင်းမှာပိုပြီးရင်းနှီးမြှုပ်နှံမှုတွေလုပ်တယ်ဆိုတဲ့နေရာမှာလည်းဒီ2018ခုနှစ်အတွင်းမှာထပ်ပြီးတော့ဟိုဖိအားပေးပြီးတော့လူတွေကြားမှာပြန်ပြောလာတဲ့ကိစ္စလေးတခုရှိတယ်ခင်ဗျအဲ့ဒါကဥသိမ်းစိန်လက်ထက်ကနေပြီးတော့ရပ်ဆိုင်းထားခဲ့တဲ့ဒီမြစ်စုံရေကာတာစီမံကိန်းဒါတရုတ်နဲ့ပတ်သက်နေတဲ့ကိစ္စပဲအဲ့တော့ဒီမြစ်စုံရေကာတာစီမံကိန်းကိစ္စဆိုလို့ရှိရင်အဲဘယ်တော့ပြန်ဆောက်မလဲဘယ်အချိန်မှာပြန်ပြီးတော့ဘယ်လိုပုံစံမျိုးနဲ့ပြန်လုပ်မလဲဆိုတာတွေကိုဒေါ်အောင်ဆန်းစုကြည်အစိုးရတက်လာပြီးနောက်ပိုင်းမှာအဲသူတို့လေးလာမှုတွေကော်မရှင်တွေဖွဲ့တယ်ဒါပေမဲ့လူလူကိုချပြတာတွေတော့မရှိသေးဘူးဒီအချိန်နဲ့ပတ်သက်ရင်ရောအခုကြော်စားသေးတယ်ဒါတို့အနေနဲ့ကျွန်တော်တို့ဘာတွေပြောခဲ့ဘူးလဲဆိုတာလေးနည်းနည်းလေးမှတ်ရအောင်ပြောပါဦး
တကယ်တော့ဒီမြစ်ဆုံစီမံကိန်းကိုတေကစိတ်မကုန်သေးဘူးလို့ပြောမှာခင
်ဗျာ
မြစ်ဆုံစီမံကိန်းကိုသူကအခုခါမှာဒါနောက်တန်းကိုပို့ထားတယ်ပေါ့လေမြစ်ဆုံတဲ့အရေးကြီးတဲ့ကြောက်ဖြူစီပွားရေးစီမံကိန်းကိုသူကပို့ပြီးဦးစားပေးနေရတဲ့အတွက်မြစ်ဆုံကိုခဏလေးဆိုထားတဲ့သဘောဖြစ်ပါတယ်သို့သော်လည်းပဲဒီကိစ္စနဲ့ပတ်သက်ပြီးတော့မြန်မာစွာရော်ကြေးပေးတာတော့ကောင်းဒေယုတ်ဖိုက်ထူခရဲပတ်စံတွေကိုအကြေလဲဆွေးနွေးမှုမရသမျှကာလပတ်လုံးတော့ဆက်လက်ပြီးကြံစည်နေုံပဲဖြစ်တယ်လို့ဒါကျွန်တော်ကိုအင်တာဗျူးပေးနေရဂျွန်ဆန်ဒီအမေရိကန်ပြည်ထောင်စုကစတင်ဆန်သူတို့ကနောက်ဖွယ်ဒုတိယအကြီးအကဲအခုလိုပြောထားတယ်ခင်ဗျာ
ဟုတ်ကဲ့
I don't think the Chinese investor, especially the SPIC, the Chinese investor on the Mekong project has forgotten about
this. This is something that they have been looking at. The other thing is that the SPIC company has been looking at the money that they have been looking at. Now, the people who have been looking at the money that they have been looking at, they have been looking at the money that they have been looking at. But the people who have been looking at the money that they have been looking at, the money that they have been တက်ပြီးတော့နှစ်ဖက်အစိုးရတွေကဒါကိုလုံးဝစွန့်ပစ်လိုက်ပြီးလို့ကြေညာပြီးတော့စိုက်ထုတ်ပြီးအရင်းအီးတွေကိစ္စကိုလည်းအပြီးတိုင်းမဖြေရှင်းနိုင်သေးသမျှဒီပြဿနာကရှိနေဦးမှာဖြစ်ပါရဲ့ရှင့
်ဥဒ္ဒရနောက်ပြီးတော့ကျွန်တော်တို့အရေးကြီးတဲ့ခါပြည်တွင်းညီညာရေးအလားလားဒီကိစ္စမှာလည်းတရုတ်ရဲ့ပြောကကအတော်လေးဖုံးမှုလို့ပြောပါလိမ့်မယ
်
အထူးသဖြင့် NCA လို့ခေါ်တဲ့ပြည်လုံးတို့အပြည့်အစုံသဘောတူညီချက်ကိုတောင်ပိုင်းအဖွဲ့တွေကအကြံပြင်းလက်ခံကြပြီးလက်မှတ်ထိုးရပြီလို့ပြောရမယ်။မြောက်ပိုင်းအဖွဲ့တော်တော်များများကလက်မှတ်မထိုးကြသေးပါဘူး။အကြောင်းမျိုးကြောင့
်
ဒီအဖွဲ့တွေကအကုန်လုံးတရုတ်နဲ့နှိစက်နေပါတယ်။ဆိုတော့ဒီညမှာတလောတုန်းကတော့တရုတ်ကတွန်းပို့လိုက်ရင်ဒီလူတွေကဒီမြန်မာအနာပိုင်နဲ့သွားတွေ့တာရှိရဲ့နောက်နေသွားတယ်။နောက်ဆုံးကျင်းလို့သိခဲ့ရတာကတော့ဒီညကမြန်မာစစ်တပ်ကလုံအောင်အစီအမံပြုတဲ့အဖွဲ့သုံးဖွဲ့ TNLA တောင်းပလောင်ရဲ့ AA ရခိုင်ရဲ့နောက်ကိုကန် MNDA သူတို့သုံးဖွဲ့ကမြန်မာအစိုးရဖွဲ့စည်းပေးထားတဲ့ညဉ့်ဉန်းရေးအကျိုးဆောင်ဖွဲ့နဲ့သွားပြီးတွေ့ခဲ့ပါတယ
်။
အဲဒီတွေ့ပြီးလို့မကြခင်မှာပဲအခုရဲ့ပိုက်မှာပဲမြန်မာစစ်တပ်ကလည်း ဒီဖွဲ့ရနေစီအပြစ်ခတ်ကိုတစ်ဖက်သက်လေးလထင်တယ်လေးလလောက်ရဆိုင်ထားမယ်လို့ကြီးညာတာတွေ့ရပါတယ
်ဟုတ်ကဲ့ခင်ဗျအဲ့ဒါကတော့သတင်းကောင်းပေါ့နော်ဒါပေမဲ့လည်းပြည်တွင်းမှာကသူတို့နေမီတွေခွဲပြီးတော့နောက်ပိုင်းမှာတစ်ဖွဲ့ချင်းစီဟိုတွေ့ဆုံဆွေးနွေးမယ်လို့ပြောတာကြီးတော့ရှိတယ်ဒါပေမဲ့ဟိုဒီစစ်ဘေးစစ်ရှောင်ပြဿနာတွေကတော့ဆက်ရှိနေသေးတယ်ခင်ဗျဒီကျွန်တော်တို့ဒီစစ်တပ်ကပြောတယ်အပြစ်ခတ်ရက်ဆဲထားမယ်ကာလအကြောင်းနဲ့ပတ်သက်ပြီးတော့ကျွန်တော်တို့သတင်းပေးပို့ထားတာလည်းရှိတယ်ကျွန်တော်ဘုံကဟိုရန်ကုန်သတင်းတော့ပေါ့နော်အဲ့ဒါလေးတစ်ချက်လောက်ကျွန်တော်ကြည့်အောင
်ဟုတ်ကဲ့ကြည့်အောင်ကျွန်တော်အနေဖြင
့်ရောက်ပိုင်းနဲ့စစ်တပ်သားတွေနေပြီးရှေ့မြောက်ပိုင်းစစ်တပ်သားတွေနေပြီးအရှေ့ပိုင်းစစ်တပ်သားတွေနေပြီးအရှေ့အလယ်ပိုင်းစစ်တပ်သားတွေနေပြီးခရီးရန်ဒေသတိုင်းစစ်တပ်သားတွေနေပြီးများရှိNCA ဒါပေမဲ့ဒီနေ့ကအချင်းရှိနေသေးတော့ဒါရီလာစက်ကိုင်ဖွဲ့စင်ရအောင်နဲ့ဒီကနေ့ကလူရစရည်ကိုဖွဲ့ဖွဲ့ရလာဥနိုင်ရင်းနေပါရဲ့တို့အမှုပြစပါအပိုက်တော့ဒါမှမဟုတ်ရင်မြင်းတို့ဥနိုင်ရင်းနေရပြုနိုင်ရင်၎င်း28ခုနဲ့ဒီဇင်ဘာလ27ရက်မှာ၎င်း29ခုနဲ့ဒီဒီလ30ရက်ထိစစ်စင်ရင်းနေပြီလိုက်စီရေးဆိုင်ရာလှုပ်ရှားမှုများအားလုံးကိုရပ်ဆိုင်ပေးပါမယ်
။အဲတော့ဥကျော်စံသားရေတကယ်တမ်းကကြတော့ဒီပြည်တွင်းငြိမ်းချမ်းရေးဆိုတဲ့နေရာမှာတရုတ်ရဲ့ဟိုလွှမ်းမိုးမှုတရုတ်ရဲ့တိုက်တွန်းမှုတွေတပါတာတော့မှန်တာပေါ့လေဒါပေမဲ့လည်းတကယ်တမ်းကတော့တပ်မတော်နဲ့ဒီ EAO လို့သူတို့အထူကောက်ခေါ်ကြတဲ့ဟိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့ကြီးတိတိဆိုင်ဆိုင်စကားပြောပြီးညှိနှိုင်းနိုင်မှာပဲဖြစ်မယ်ဆိုတဲ့ပုံစံမျိုးကိုကျွန်တော်တို့တွေ့ရတာပေါ့နော
်။ဟုတ်ကဲ့ဒါတော့အမှန်ပါပဲ။2018အတွင်းမြန်မာနိုင်ငံရဲ့စီးပွားရေးအခြေအနေကိုပြောမယ်ဆိုရင်တော့တိုးတက်မှုအကြီးကြီးမဟုတ်ပေမဲ့ဆွေးဥတာမဖြစ်ခဲ့ပါဘူး။2018အတွင်းစီးပွားရေးဖုံဖြူမှုဟာပြည်တွင်းသတင်းထုတ်လွှင့်မှုစုစုပေါင်းနဲ့တန်ဖိုးဟာ 6.8 ရာခိုင်နှုန်းတိုးတက်ခဲ့လို့ကမ္ဘာ့ဘဏ္ဍာကစဉ်းစားအရပြတ်ထားပါတယ်။အခုလာမယ့်2019ခုနှစ်အတွင်းမှာ 6.2 အထိရှိနိုင်တယ်ဆိုတော့အရင်ကမမိတော့လည်းပဲပြင်းထန်ကြဆင်းသွားရဲဆိုတော့မတွေ့ရပါဘူးဒါကတော့ကောင်းတဲ့အချက်တစ်ခုလို့ပြောမှာဖြစ်ပါတယ်
တစ်ဖက်ထောက်ပြောရမယ်ဆိုလို့ရှိရင်တော့ဒီကိန်းကရန်းနေတဲ့စာလို့ရှိရင်ဒီပြည်တွင်းမှာပြည်သူလူထုကြားမှာကုန်စည်နှုန်းနောက်ပြီးတော့ဒီငွေကြေးဖောင်းပွားမှုအနေထားပေါ့နော်အဲ့ဒါအပြင်ကိုကျွန်တော်တို့ဒီနှစ်ကုန်ပိုင်းအတွင်းမှာပဲထူးထူးခြားခြားဖြစ်လာခဲ့တဲ့ဒီငွေစက္ကူပေါ်ငွေဒုကိစ္စငွေပမာငွေကြက်ငွေဈေးနှုန်းကျဆင်းတဲ့ကိစ္စအဲ့ဒါတွေကလည်းတော်တော်လေးတော့ရိုက်ခတ်မှုရှိတယ်ဆိုတော့ဥကျော်စနာပြောသလိုကိန်းကိန်းနဲ့အရာကတော့နည်းနည်းလေးတော့အားတက်စရာရှိတယ်ဒါပေမဲ့လက်တွေ့အမြင်မှာပြည်သူတွေကလို့ဘယ်လိုခံစားရသလဲဆိုတာကတော့ဒါပြည်သူတွေအနေနဲ့ပဲကြည့်ရမှာပဲလေဟုတ်တယ်မလား
နောက်တစ်ခုကငွေဆက်ကူအတူတူပါတော့အေးအေးယူမကကြပြည်တဲ့ရင်နဲ့ဆိုင်မထင်ပါနဲ့အဲ့ဒါကအထွေထွေအုပ်ချုပ်ရေးပိုင်းမှာလည်းပဲကျွန်တော်နောက်ဆုံးတိုးတက်မှုသတင်းအနေနဲ့ပြောမှာဆိုအဲ့ဒီမှာလည်းတစ်ချက်ကြားခဲ့ရပါသေးတယ်အဲ့ဒါဘာလဲဆိုတော့ထွေထွေအုပ်ချုပ်ရေးဦးစီးဌာနထွေအုပ်ကိုအရင်ကလိုစစ်တပ်ခန့်ပြည်ထောင်ရေးဝန်ကြီးလောက်မှမထပဲနဲ့အရသာနိုင်ငံတော်သမ္မတရဲ့လောက်ကိုပြောင်းရွှေ့မယ်ဆိုပြီးတော့ကြေညာချက်လည်းထွက်လာပါတယ်ဒါလည်းပဲ2016ခုနှစ်ကတည်းက NLD အစိုးရတက်လာကတည်းကကြည့်မယ်ဆိုရင် NLD အစိုးရအတွက်အဓိကအောင်မြင်မှုတစ်ခုလို့ပြောရင်ရမယ်ထင်ပါတယ
်ဟုတ်ပါတယ်ခင်ဗျဟုတ်ကဲ့
ဒါပေမဲ့လည်းအောင်မြင်မှုကဘယ်လောက်ထိဆက်လက်တရှိခံမလဲဆိုတာကတော့ဒါကျွန်တော်ဘယ်လိုပြောကြမလဲcautious optimism ပေါ့ဗျာသတိနဲ့စောင့်ကြည့်ရမယ့်အခြေအနေပေါ့ခင်ဗျာဟုတ်တယ်
ဟုတ်ကဲ့အားလုံးအတွက်ကတော့2019ကိုတော့ကျွန်တော်တို့အကောင်းဘက်ကိုလာမယ်အလားအလာတွေပဲဖြစ်ပါစေလို့ဆုတောင်းအောင်ပါပေါ့ခင်ဗျာနော
်ဟုတ်ကဲ့ကျေးဇူးနားဆင်အပိကရရဲ့ပရိသတ်များအားလုံးအထူးကျေးဇူးတင်ပါတယ်ခင်ဗျာ2019ခုနှစ်အတွင်းမှာလူရင်းဆန္ဒအဝါအဝါပြည့်စုံကြပါစေတိုင်းပြည်ငြိမ်းချမ်းတိုးတက်ပါစေခင်ဗျာ
မင်္ဂလာပါခင်ဗျာမင်္ဂလာနှစ်သစ်ဖြစ်ပါစေခင်ဗျာကျေးဇူးတင်ပါတယ်
နိုင်ငံတကာဆက်ဆံရေးကိစ္စတွေအပြင်ပြည်တွင်းငြိမ်းချမ်းရေးလုပ်ငန်းဆင်နွှဲနဲ့ပတ်သက်ပြီးတော့ဥကျော်ဆန္ဒနဲ့ VOA မြန်မာပိုင်းအစီအစဉ်ဌာနမှဦးတန်းလွင်ထိုးတို့နောက်ဆွေးနွေးတင်ပြသွားတာကိုကြားခဲ့ရတာပါရှင်။ကျမတို့ VOA American အသံရဲ့ဒီကနေ့ညဖက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကတော့လိုင်းဒိုမီတာ25 32 51အပြင်လိုင်းလမီတာ190တို့ကနေဖမ်းယူနာဆင်နိုင်ကြပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို5ချိန်ထုတ်လွှင့်ပေးနေပါတယ်။
မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
ငင်းချမ်းတာရဲနှစ်တင်ညာချမ်းဖြစ်ပါစေတောတာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဇန်နဝါရီလတရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေလိုင်းဒိုမီတာ25 32 51အပြင်လိုင်းလက်မီတာ190ရောကနေည10နာရီအထိဓာတ်ရိုက်ထုတ်လွှင့်နေပါတယ်ဒီကနေ့ညဒုတိယပိုင်းအစီအစဉ်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသီကောင်းဆရာနဲ့ဓာတ်ရိုက်လိုင်းဆွေးနွေးခန်းကိုနားဆင်ကြမှာပါအခုတော့အမေရိကန်နိုင်ငံရဲ့အကြောင်းသီကောင်းဆရာကိုအရင်ဆုံးတင်ဆက်ပါမယ်ကိုသိန်းထိုင်ဦးကတင်ပြထားပါတယ်ရှင်
မေဂန်ဆိုးရရဲ့လုပ်ငန်းဆောင်တာတချို့ဒီသတင်းပတ်အတွင်းမှာလဲဆက်ပြီးပိတ်ထားမယ်လို့မျှော်လင့်ရပြီးနောက်ထပ်ရက်တွေထပ်ကြောင်းကြားနေပါတယ်အဆိုးရနဲ့လွတ်တော်ကြားအသုံးစိတ်ကိစ္စကြီးနိုင်လို့မရသေးပါဘူးပြီးခဲ့တဲ့သတင်းပတ်ကပဲဒုတိယမြောက်မတ်တမ်းမတ်ရာမဲရွှေပြောင်းလာသူကလေးငယ်တူမက္ကဆီကိုနယ်ခြားထင်းသိမ်းစခန်းမှာစုံပါသွားခဲ့ပါတယ်အဲ့ဒီမက္ကဆီကိုနယ်ခြားတိုင်းကာရေးဂုံကြစည်းနဲ့ပတ်သက်ပြီးအဆိုးရနဲ့လွတ်တော်ကြားအငင်းပွားနေကြတာပါ2019နှစ်တကူချိန်မှာအစိုးရလုပ်ငန်းတွေတစ်စိတ်တစ်ပိုင်းရပ်ဆိုင်းနေခဲ့ပြီးပြန်လည်ဖွင့်နိုင်အောင်စိစက်ညှိနှိုင်းလို့မရဖြစ်နေတာနဲ့ပတ်သက်လို့အစိုးရစီမံကိန်းနဲ့အသုံးစိတ်ဌာနဒါရိုက်တာမစ်မော်ဗန်နီကအခုလိုပြောပါတယ
် That's it no more discussions so the discussions have broken down we do expect this
ဒါပါပဲဘာမှဆက်ပြီးတော့မဆွေးနွေးကြပါဘူးဆွေးနွေးပွဲမဖြစ်ခဲ့ဘူးလုပ်ငန်းတွေခေတ္တခဏတော့ဆက်ပြီးတော့ရပ်ဆိုင်းနေမယ်လို့ကျွန်တော်တို့မျှော်လင့်ထားပါတယ
်ကြာသပတေးနေ့ဒီမိုကရက်ပါတီဝင်အများစုလွှမ်းမိုးမဲ့အောက်လွှတ်တော်သည်လုပ်ငန်းတွေစတင်ချိန်မှာအစိုးရလုပ်ငန်းတွေပြန်လည်လည်ပတ်ရေးတခုခုတော့ဆွေးနွေးမယ်လို့မျှော်လင့်ရပါတယ်။ရွေးချယ်ခံထားရတဲ့ဒီမိုကရက်အောက်လွှတ်တော်အမတ်ဂျိုနော့ခ်ဇေကာအခုလိုပြောပါတယ
်။ We will not only swiftly pass legislation to reopen government.
အစိုးရလုပ်ငန်းတွေအမြန်ဆုံးပြန်ပြီးလည်ပတ်နိုင်ဖို့တွေမကပါဘူး။အစိုးရအနေနဲ့တာဝန်ယူနိုင်ဖို့အတွက်ပါဥပဒေတွေကျွန်တော်တို့အတည်ပြုသွားပါမယ်
။ဒီမိုကရက်ဘက်ကတည်ပြုပေးတဲ့သုံးစိတ်မှာနေကြာလုံခြုံရေးတိုးမြင့်ဖို့ပါရှိပေမဲ့တတိုင်းကာရေးကိစ္စကိုထည့်မထားပါဘူး။သမ္မတထရန့်ကတော့ဒီမိုကရက်တီကိုဖျက်သမားလို့ဆွဆွဲသုံးသုံးပြီးတိုင်းကာဖို့အသုံးစိတ်ချမပေးဘူးဆိုရင်တောင်ဘက်နယ်ခြားကိုလုံးဝပိတ်ပစ်မယ်ဆိုပြီး Twitter လူမှုကွန်ရက်ကနေဖိအားဆက်ပြီးရေးနေပါတယ်ဒီမိုကရက်မတ်တွေဘက်ကတော့လုံးလုံးလက်မခံပါဘူးဒီမိုကရက်ထဲလွှတ်တော်မှာ Hacking Jeffries က ABC ရုပ်သံကိုခုလိုပြောပါတယ
် This is the same president who repeatedly promised the American peopleThat Mexico would
pay for the wall. ကုန်ကြစိတ်ကိုမက္ဆီကိုဘက်ကပေးမှဆိုပြီးတော့ဒီသမရပဲထက်ခါတလဲလဲဂရီပေးခဲ့တာပါ။အခုဘာမှထိရောက်မှမဟုတ်တဲ့ဒီတိုင်းကြီးအတွက်အမေရိကန်ပြည်သူတွေပေးနေတဲ့ခွန်ငွေတဲကနေဒေါ်လာ5ဘီလီယံဆွဲယူဖို့လုပ်နေပါတယ
်။ဝါရှင်တန်မှာနိုင်ငံရေးအရငင်းခုန်နေကြချိန်မှာပဲနေကြထင်းသိမ်းစခန်းမှာကွာတီမာလာနိုင်ငံကရောက်လာတဲ့ရှင်းနေရွယ်ကလေးငယ်ဒေဆုံးသွားခဲ့တာကြောင့်နေကြကာကွယ်ရေးကိုအာယုံစိုက်စရာပိုဖြစ်လာခဲ့ရပါတယ်။Felix Gomez Alonso ဟာဘိုးဆိုးရထင်းသိမ်းစခန်းအတွင်းမှာတခြားထောင်ထဲချီတဲ့ကလေးငယ်တွေနဲ့အတူထင်းသိမ်းခံရသူဟာတုတ်ခွေးဖြစ်ပြီးဒေဆုံတယ်လို့ယုံကြည်ရပါတယ်။အကောက်ခွန်နဲ့နေကြာကာကွယ်ရေးဌာနကော်မရှင်နာမင်းကြီး Kevin McLennan ကတော့ ABC ရုပ်သံကိုအခုလိုပြောပါတယ်။
There are 60,000 people crossing the border each month, each of the last 3 months. That's 30,000 families.
လာစဉ်ပြီးခဲ့တဲ့3လအတွင်းနေကြာကိုဖျက်နေတဲ့သူ6,000လောက်ရှိပါတယ်။မိသားစု3,000လောက်ကလေးငယ်9,000လောက်ဖျက်နေတာပါ။အခုဆိုရင်ကျွန်တော်တို့မှတ်တမ်းစနစ်ထဲမှာကလေးငယ်2,000လောက်ရောက်နေတာပါ။ဒီစနစ်ကဥပဒေချိုးဖောက်တဲ့အရွယ်ရောက်ပြီးသားသူတွေကိုမှတ်တမ်းတင်ဖို့လှုပ်ထားတဲ့စည်းရင်းမှာ
နေကြာမှာကလေးငယ်တွေဆုံးခဲ့လာတဲ့ပသက်ပြေဒီမိုကရက်ထရန့်ကတော့ဒီမိုကရက်တီကိုပဲအပြစ်ဖို့ပါလေ။တတိုင်းသာရှိမယ်ဆိုရင်မှတ်တမ်းမှတ်ရမယ်ရွှေပြောင်းလာသူတွေအမေရိကန်ပြည်ထောင်စုကိုလာဖို့ကြိုးစားရမှာမဟုတ်ဘူးလို့ Twitter ကနေရေးပါတယ်ဒီမိုကရက်တီဘက်ကတော့ဒီရေးသားချက်ကိုခနဲ့ပြီးတော့ပြန်လည်ငြင်းချက်ထုတ်နေပါတယ်ရွှေပြောင်းရောက်လာသူတွေဟာသူတို့နေရခြင်းတန်းပြည်တွေမှာ အကြမ်းဖက်မှုတွေဆင်းရဲနွမ်းပါးမှုတွေကြောင့်ရောက်လာတာဖြစ်ပြီးအမေရိကန်ပြည်ထောင်စုမှခေလွန်ခွင့်လျှောက်ထားခွင့်အကျုံးဝင်သူတွေဖြစ်တဲ့ဆိုပြီးပြန်လည်ပြောဆိုနေကြောင်းပါခင်ဗျာ
American နိုင်ငံရဲ့အကြောင်းဒီကောင်းစရာကိုကိုသိန်းထိုင်ဦးကတင်ပြသွားတာပါရှင်။အခုတစ်ခါမှာတော့ထုတ်လုပ်သူမဆုမွန်နဲ့အတူကိုသားညုံစီစဉ်တင်ဆက်တဲ့တရားလေးလိုင်းဆွေးနွေးခန်းကိုနားဆင်နိုင်ကြပါပြီ
။မင်္ဂလာပါခင်ဗျာ။ဒီကနေ့ညချမ်းတရားလေးလိုင်းအစီအစဉ်ကနေပြီးတော့ကြိုဆိုပါရစေ။ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့တူတူတို့ပြောရရင2019မျောလင်းချက်နဲ့တရားလေးလိုင်းအစီအစဉ်မှာဒီလာမယ့် January 1ရက်နေ့ဒီအင်္ဂါနေ့ဒီခါမှာခင်ဗျာဒီနေ့အင်္ဂါနေ့ဇန်နဝါရီလ1ရက်နေ့ရာဆိုလို့ရှိရင်2018ကုန်ဆုံးပြီးတော့2019ရဲ့ဝင်လာပြီဖြစ်ပါတယ်။ဒါကြောင့်ဒီနေ့မှာပုံမှန်တင်ဆက်နေကြတဲ့ကျွန်တော်ဒီ Daily Life အစီအစဉ်မှာ2019ခုနှစ်မြန်မာနိုင်ငံအတွက်မျှော်လင့်ချက်တွေ၊စင်ခေါ်ချက်တွေ၊ချင်းချောက်မှုတွေနဲ့လာလာကောင်းတွေပါလဲဖြစ်မလဲသုံးသပ်ဆွေးနွေးဖို့ပါ။အဓိကပါဝင်ဆွေးနွေးပြဖို့ကျွန်တော်ပုဂ္ဂိုလ်3ဦးဖိတ်ခေါ်ထားပါတယ်။ပထမတူကတော့ဦးသိန်းတန်းဦးပါ။ဦးသိန်းတန်းဦးကတော့လူခွင့်ရှင့်နေကြီးဖြစ်ပါတယ်။ဒီရှင့်နေကွန်ရက်ကလည်းဖြစ်ပါတယ်။နောက်တူကတော့ Equality မြန်မာလူခွင့်ရေးဦးဆောင်တက်ကြွလှူရှာသူဖြစ်တဲ့ဦးအောင်မျိုးမင်းဖြစ်ပါတယ်။နောက်တူကတော့ဒီအမှုပညာသမားပါဂီတာကိုနိုင်စောပါသူဟာစာရေးတဲ့စာရေးဆရာတူလည်းဖြစ်ပါတယ်။အဲ့တော့လက်တလုံးမှာတော့ကျွန်တော်ဒီလိုင်းပေါ်မှာ2ဦးရောက်နေပါတယ်ကိုနိုင်စောကတော့ဖုန်းခေါ်လို့မရသေးပါဘူးခင်ဗျာ။အဲ့တော့အရင်ဆုံးကျွန်တော်ကိုအောင်မျိုးမင်းကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာ။ကိုအောင်မျိုးမင်းကြီးကျွန်တော်ဒီလူခွေရင်းနဲ့ပတ်သက်လို့အဓိကမေးချင်ပါတယ်ခင်ဗျာ။ပြောမယ်ဆိုရင်တော့ပြီးခဲ့တဲ့နှစ်ကာလအတွင်းမှာမြန်မာနိုင်ငံလူခွေရင်းနဲ့ပတ်သက်လို့နိုင်ငံတကာကအတော်လေးကိုဝေဖန်တာတွေခံခဲ့ရတယ်ဆိုလိုတာကရခိုင်ပြည်နယ်ရေးကိစ္စမှာကောမီဒီယာနဲ့ပတ်သက်လို့သတင်းလွတ်လပ်ခွင့်နဲ့ပတ်သက်လို့ရောနောက်တခြားအမျိုးသမီးကိစ္စတွေပါပါပါတယ်ခုနတက်ငယ်ပတင်းကိုပါလို့အဲ့တော့အခုဒီလာမဲ့နှစ်မှာ2019နှစ်မှာကော်မျိုးမင်းအနေနဲ့အရင်ဆုံးကျွန်တော်တို့အပြုသဘောမပြောခင်တော့အာကြုံရနိုင်တဲ့အခက်အခဲတွေစိန်ခေါ်ချက်တွေလူခွင့်နဲ့ပတ်သက်လို့ဘာတွေများမြင်ထားပါလဲခင်ဗျာ
ကျွန်တော်မြန်မာနိုင်ငံ2018အတွင်းမှာတော့မြန်မာနိုင်ငံအတွင်းရဲ့လူခွင့်အခြေအနေကတကပါလုံးကအာရုံစိုက်တဲ့အခြေအနေကိုရောက်ရှိခဲ့တယ်အဲ့ဒါနဲ့ပတ်သက်လို့ကျွန်တော်တို့ဟိုကောင်းမွန်တဲ့ဖြေရှင်းချက်တွေကျန်းလန်းတဲ့ကျွန်တော်မတွေ့ခဲ့ကြဘူးဒါကြောင့်မို့2019ခုနှစ်ကတော့လူခွေနဲ့ပတ်သက်ပြီးတော့ထပ်မံပြီးတော့ဖြစ်တည်မှုတွေဝေဖန်မှုတွေအရေးယူမှုတွေဆက်လက်ပြီးတော့ရင်ဆိုင်သွားနိုင်တဲ့အခြေအနေမျိုးရှိပါတယ်အထူးသဖြင့်ကျွန်တော်တို့ဒီကုလသမဂ္ဂရဲ့စိတ်ဝင်စားမှုနဲ့ကုလသမဂ္ဂပါဝင်သောနိုင်ငံတွေရဲ့စိတ်ဝင်စားမှုဟာအယံကိုမြင့်လာခဲ့ကြတယ်အထွေထွေနီလာခံလူခွေကောင်စီတွေမကဘဲနဲ့လုံခြုံရေးကောင်စီတွေတက်လာပြီးတော့မြန်မာနိုင်ငံကိုအရေးယူဖို့အတွက်ဒီပေါင်းစုံပတ်ပေါင်းစုံကကြိုးစားနေတာရှိတယ်။ဒါကြောင့်မလို့လာမယ့်မတ်လ2019မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့လူခွင့်ကောင်စီမှဆွေးနွေးမှုကတော့ပို့ပြီးတော့အားကောင်းမယ်ပို့ပြီးတော့ပြင်းထန်မယ်လို့ယူဆတယ်ဗျ။ဘာကြောင့်လဲဆိုတော့ဒီအနှုန်းကဝေဖန်ထားခဲ့တဲ့အချက်တွေကိုကောက်ကောက်ပုံပြန်လဲဖြေရှင်းမှုတွေမရှိသေးဘူး။လူခွင့်ရေးဆိုင်ရာအထူးဆုံးသစ်စီအရာရှိကိုလည်းအခုချိန်ထိပြည်ဝင်ခွင့်ပြန်မပေးသေးဘူး။နောက်တစ်ခါမှကျွန်တော်တို့ဒီရခိုင်ပြည်နယ်မှာဖြစ်နေတဲ့ကိစ္စတွေပြန်လည်ပြီးတော့ဝင်ရောက်လာဖို့ကိစ္စတွေပြန်လည်ပြီးတော့ပေါင်းစည်းရေးလှုပ်ဆောင်တဲ့ကိစ္စမျိုးတွေမှာတိတိကျကျအောင်မလှုပ်ဆောင်နိုင်တဲ့အတွက်ဒီအကြောင်းအရာနဲ့ပတ်သက်လို့ကတော့မြမကြီးကကဘာမှာပို့ပြီးတော့ဆွေးနွေးစရာဖြစ်လာမယ်။နောက်တစ်ခုကတော့ကျွန်တော်တို့ပြည်တွင်းဥပဒေပိုင်းမှာပါ။ပြည်တွင်းဥပဒေပိုင်းမှာဆိုရင်ကျွန်တော်တို့2018မှာကလေးသူငယ်ဆိုင်ရာအခွင့်အရေးကိုအမျိုးသမီးပေါ်မှာအကြမ်းဖက်မှုဆိုင်ရာတားဆီးရေးဥပဒေတွေကိုရေးဆွဲဖို့လှုပ်ဆောင်ခဲ့တယ်။ကလေးသူငယ်ဆိုင်ရာအခွင့်အရေးဥပဒေကတော့အခုဆိုရင်ကျွန်တော်ပြည်သူ့လွတ်တော်ကိုကျွန်တော်တို့ရောက်ပြီးတော့အမျိုးသားလွတ်တော်မှာဆွေးနွေးဖို့အတွက်ဒါလေးကတော့ကျွန်တော်လမ်းကြောင်းတစ်ခု။ဒါပေမဲ့အမျိုးသမီးနဲ့ပတ်သက်တဲ့ဥပဒေကအခုချိန်ထိပေါ်လောနဲ့မျောနေတုံးပဲ။အဲ့တော့ဒီလိုမျိုးကိစ္စတွေမရှိတဲ့အတွက်ကြောင့်မလို့အမျိုးသမီးပေါ်အကြမ်းဖက်မှုထိတိယောက်မကာကွယ်ပေးနိုင်တာတွေတက်ငယ်ပဒိနဲ့ပတ်သက်ပြီးတော့တားဆီးမှုလှုပ်ဆောင်တဲ့ချိန်မှာအားနေတာတွေနောက်တစ်ခါအမျိုးသမီးနဲ့ပတ်သက်လာလို့ရှိရင်ကျွန်တော်တို့သဘောပေါက်နားလည်မှုတွေအရင်နေ့အတွက်ဥပဒေကိုဆွေးနွေးသည့်တိုင်အောင်တကယ်တမ်းအမျိုးသမီးတွေပေါ်မှာအကြမ်းဖက်မှုမျိုးစုံကိုကာပါလုပ်နိုင်မှုအတွက်ပါဝင်ပြီးတော့တားဆီးနိုင်မှုအတွက်စိန်ခေါ်မှုအများကြီးကြုံတွေ့ရမယ်နှစ်လို့ကျွန်တော်ကြိုတင်ပြီးတော့ပြောချင်ပါတယ
်နောက်တစ်ခုကလူခွင့်ပညာပေးမှုပါကော်မျိုးမင်းကလူခွင့်ပညာပေးမှုနဲ့ပတ်သက်လို့ဒီလူလူကြားထဲမှာလုပ်နေခါကျတော့ဒီအများပြည်သူကြားထဲမှာလူခွင့်နဲ့ပတ်သက်လို့ awareness ပေါ့နော်ဒီပညာရမှုအသိပညာသိမှုပေါ့ဒါနဲ့ပတ်သက်လို့ပြောမယ်ဆိုရင်စိန်ခေါ်ချက်တွေဘာမျိုးတွေကြုံနေရပါလဲ
စိန်ခေါ်မှုကတော့အရင်တုန်းကလူခွေပညာပေးမှုကိုဒီစစ်အစိုးရလက်ထက်မှာလုံးဝပိတ်ပင်ခဲ့တယ်အခုအရက်သားအစိုးရလက်ထက်မှာတော့လူခွေရင်းနဲ့ပတ်သက်ပြီးတော့ပညာပေးမှုကိုတစုံတရာအတိုင်းအတာထိတော့ခွင့်ပြုတယ်ဒါပေမဲ့ကျွန်တော်ရင်ဆိုင်နေရတာလူခွေရင်းကိုလို့တလို့အတိတ်ပဲဖွင့်ပြီးတော့လူခွေရင်းကိုပုံမှား မုံတီအောင်လှုပ်ဆောင်နေတဲ့ဝါဒဖြန့်လူခွေရေမုံတီရေတိုက်ပွဲကြီးကကျွန်တော်တို့ဒုက္ခရောက်နေတယ်ဗျ။အဓိကဒီလိုမျိုးလူခွေရေကိုအပုတ်ချပြီးတော့ကျွန်တော်တိုက်ခိုက်နေတဲ့ဟာတွေကလည်းတကယ်ဒီဘာသာရေးအရာရောလူမှုရေးအရာရောတိဆောက်ထားတဲ့အဆောက်အုံနေပြီးလို့ရှိရင်ဒီကောင်းဆောင်တွေကနေလှုပ်ဆောင်တာဖြစ်တဲ့အတွက်ပြည်သူလူထုကြားထဲမှာလူခွေရေဆိုလို့ရှိရင်အရင်တုန်းကလူတကယ်တန်းလူညီညာယူမပြောဘဲနဲ့လူတစုမုံတီးရေးနောက်တစ်ခါမှကျွန်တော်တို့အမျိုးကုံဇာတိကုံထက်တန်ရှင်တန်ထက်မြက်ရေးဆိုပြီးတော့ဥတီပြီးတခြားလူမျိုးတွေပေါ်မှာမုံတီးမှုကိုတွားနေတဲ့လမ်းကြောင်းကြီးဒါကြီးကတော့ကျွန်တော်တို့ပြောမယ်တော်တော်ကြီးကိုစုပ်ကတ်ကိုရောက်နေတဲ့သဘောမျိုးဖြစ်နေတယ်။လူတုကနေအမှန်ကန်တဲ့ပညာပေးမှုကိုနားမလည်ဘဲနဲ့မှားယွင်းတဲ့ဝါဒဖြန့်မှုအောက်မှာတချို့သောလူတွေကကြားရောက်နေတဲ့အတွက်လူခွင့်ရေးပညာပေးမှုပိုင်းမှာအစိုးရကတစုံတရာလိုက်ရောသည့်တိုင်အောင်ပြည်သူလူထုကလက်ခံမှုပိုင်းမှာနိုင်ငံရေးရေးချိန်ကြီးနှိမ့်နေတယ်လို့လူခွင့်ရေးချိန်ကြီးကလည်းနှိမ့်နေတော့မယ်ဒါက2019မှာဆက်လက်လှုပ်ဆောင်တဲ့လူခွင့်ကာကွယ်စောင့်ရှောက်သူများမလွဲမသွေကြုံတွေ့ရမယ့်အရာဖြစ်တယ်အစိုးရပိုင်းရဲ့ဖိနှိပ်မှုအပြင်ကျွန်တော်တို့ခုနကျွန်တော်တို့ဒီဘာသာရေးယဉ်ကျေးမှုဆိုင်ရာအစအဦးတွေရဲ့တိုက်ခိုက်မှုတွေအဲ့ဒီပေါ်မှာဘိုင်းဝဝေပန်ပြောဆိုမှုတွေကဆက်လက်ပြီးတော့ရင်ဆိုင်ရမယ့်အခက်အခဲတွေဖြစ်နေအောင်ပါပါ
။ဟုတ်ကဲ့ကျွန်တော်ခုနကကောင်မျိုးမျိုးပြောသွားတဲ့အထက်မှာဒီလူခွင့်ကိုအကာအကွယ်ပေးနိုင်မယ့်ဥပဒေပြဋ္ဌာန်းမှုတွေပေါ့လွှတ်တော်မှာကောင်မျိုးမျိုးလို့ကြိုးစားနေရတဲ့ရှိတယ်။အဲ့တော့လက်ရှိလူခွင့်ကိုပြဋ္ဌာန်းပေးနိုင်မယ့်ဥပဒေတွေကိုပြဋ္ဌာန်းပေးဖို့နောက်တစ်ခုကလူခွင့်ကိုအာမမခံတဲ့လူခွင့်ကိုထိပိုက်နေတဲ့ဥပဒေတွေကိုဖျက်သိမ်းဖို့ဒီလိုမျိုးဆောင်ရွက်တဲ့နေရာမှာပေါ့လွှတ်တော်တွေမှာဘယ်လိုမျှစင်ခေါ်ချက်တွေကက်ခဲတွေကြုံရပါလဲခင
်ဗျ။ကျွန်တော်တို့ဒီလွှတ်တော်ပိုင်းမှာဆက်ဆက်ချင်းလွှတ်တော်နည်းနည်းတွင်မှာအရက်ကလူမှုဖွဲ့စည်းရဲ့အတန်တွေကိုလက္ခဏာရှိတယ်။ဒါပေမဲ့နောက်ပိုင်းမှာလူခွင့်ရေးလှုပ်ဆောင်နေတဲ့သူတွေကိုကြောက်ရွံ့တာမဟုတ်ဘဲနဲ့ဒီလူဒါတိုင်းပြည်ကိုမငြိမ်မသက်အောင်လှုပ်ဆောင်နေတဲ့သူတွေရဲ့အန္တရာယ်ကိုစိုးရိမ်လာတဲ့အတွက်ကြောင့်မလို့တချို့သောဥပဒေတွေကိုလျှော့ပြရမယ်စာပုံပုံတင်းကျပ်တဲ့အရာမျိုးတွေဖြစ်လာတယ်။ဥပမာငြိမ်းစုစည်းဥပဒေလိုမျိုးကိုကျွန်တော်တို့ကတိတက်ပုံပုံပြီးတော့အခြေခံလူခွင့်ရေးကာကွယ်ပေးတဲ့အဆင့်ကိုတောင်းဆိုပေမဲ့စိုးရိမ်မှုတွေကြောင့်ဒီငြိမ်းစုစည်းဥပဒေကပုံပုံပြီးတော့ကျက်တဲတဲ့အရာမျိုးဖြစ်လာတယ်။နောက်ကအတင်းဖွဲ့ဒီပေါ်မှာထုတ်ကြိုက်မှုပုံပုံများပြလာတယ်။အတင်းဖွဲ့မှတ်ပုံတင်ဆိုင်ရာဥပဒေအရမှတ်ပုံတင်စရာမလိုပေမဲ့အခုဆိုရင်တခြားသောလှုပ်ရှားမှုတွေ၊ထွေးထိုးမှုတွေ၊လှုပ်ဆော်မှုတွေ၊စူပူအောင်လှုပ်ဆော်မှုတွေနိုင်ငံမငြိမ်သက်အောင်လှုပ်ဆောင်မယ်ဆိုတဲ့အပေါ်မှာဆိုရင်အကြောင်းမဖြစ်မနေမှတ်ပုံတင်ရမယ်ဆိုတဲ့ပုံစံမျိုးတင်းကျပ်မှုတွေဖြစ်လာတယ်။အဲ့တော့ဒါကကျွန်တော်တို့အရက်တက်လူမှုခွဲစေမကဘူး။နိုင်ငံသားတွေလက်လက်စွာတတင်းရယူခွင့်ထုတ်ပေါ်ပြောဆိုခွင့်အသိအဖွဲ့ဖွဲ့စည်းပုံမှာအခြေခံရကျွန်တော်တို့ထိခိုက်မှုတွေဖြစ်လာတယ်။ဒါကဒီတိုင်းဆက်သွားမယ်ဆိုရင်မြန်မာနိုင်ငံကဟိုရခိုင်ကိစ္စတွေမကဘဲနဲ့တခြားသောအခြေခံလူခွင့်ရေးတွေပါထိခိုက်သောနိုင်ငံဖြစ်ပုံမူပြီးတော့အာရုံစိုက်ဆရာဖြစ်လာမှာတော့စိတ်မကောင်းစရာတွေ့ရပါတယ်။
ဟုတ်ကဲ့ကွန်မြူမင်းလီလိုင်းပေါ်မှာခဏနေပြပါအောင်ခင်ဗျာကျွန်တော်ရှင်းနေဦးသိန်းတန်းကိုဖိတ်ခေါ်ချင်ပါတယ်ရှင်းနေဦးသိန်းတန်းခုနကွန်မြူမင်းပြောသွားတဲ့ဆက်ထဲမှာတရားဥပဒေဥပဒေပြဋ္ဌာန်းရေးကိစ္စပါပါတယ်အခုနပြောမယ်ဆိုရင်တော့လက်ရှိ NLD ဆိုတာတရားဥပဒေစိုးမိုးရေးဆိုတာကိုသူတို့ရဲ့ဟိုဦးစားပေးလုပ်ငန်းတစ်ခုနဲ့လုပ်နေပါတယ်လို့ပြောပါတယ်ဒါပေမဲ့ပြီးခဲ့တဲ့ကာလအတွင်းမှာတော်လီဝေဖန်ခံရပါတယ်နိုင်ငံရေးအဖြစ်စီနောက်တစ်ဖက်မှာပြည်ရင်းညီညာရေးကိစ္စတွေလည်းပါပါတယ်အဲ့တော့အရင်ဆုံးတရားဥပဒေစိုးမိုးရေးနဲ့ပတ်သက်လို့လာမယ့်2019နှစ်မှာဘယ်လိုမျိုးစိန်ခေါ်ချက်တွေရှိနိုင်လဲဦးသိန်းတန်းရဲ့ခံမှန်းချက်သိကြပါမယ်ခင်ဗျာ
ကျွန်တော်ကတော့2019စိတ်ပူတယ်ဗျတရားဥပဒေစိုးမိုးရေးနဲ့ပတ်သက်ပြီးတော့လေဘာကြောင့်လဲဆိုတော့2019ဟာဒီရွေးကောက်ပွဲအကြူကာလဖြစ်တယ်2010မှာရွေးကောက်ပွဲလာတော့မှာအဲ့ဒီခါကျတော့ဒီမှာတိုင်းပြည်ကိုမနှင်းမသက်ဖြစ်စေခြင်းနဲ့အုပ်စုတွေရှိတယ်အမျိုးဘာသာသာသနာကိုအကြောင်းပြပြီးတော့လက်ရှိအစိုးရရဲ့အနေနဲ့ဟန်ချက်ဖြစ်အောင်လုပ်တဲ့သူတွေဟာ2019ခုနှစ်မှာပို့ပြီးတော့အရှိန်မြင့်လာမယ်လို့ကျွန်တော်ယူဆတယ်အခုစနေပြီမိတ်ဆွေကမှာအာကလားတွေကတန်တူဘူးပြေးသွားပြီဆိုတော့ဝါရဖြန့်ချင်မှုတွေနောက်တစ်ခါလူမှုကွန်ရက်တွေကနေလှုပ်ဆော်တာတွေနောက်ဒီကိုလူမျိုးတူချင်းချင်းတောင်မှဘာသာမလူရက်ခါမှာတခြားဘာသာတွေရဲ့ဝိပုကိုရာအဆောင်တွေတိုက်ခိုက်တာတွေစတဲ့စုဆော်မှုတွေဟာပုံပြီးတော့ဟိုဒါကျွန်တော်တွေ့ကြုံရအောင်အစီအညင်လာမလို့ကျွန်တော်ထင်တယ်ဗျအဲ့ဒီအတွက်တရားဥပဒေစိုးမိုးကဏ္ဍစိတ်ကူပါတယ်နောက်ကျနိုင်ငံတော်အစိုးရအနေနဲ့ပြောရရင်တော့ကျွန်တော်တို့ဒီ ICCPR လို့ခေါ်တဲ့ပြည်ပဆိုင်ရာလူ့ကိုယ်စားလှယ်နိုင်ငံရေးနဲ့ရက်ဖက်ကိုဆိုင်ရာဥပဒေ ICCPR လို့ဥပဒေမျိုးကိုဟုတ်ပြတော့လိုက်နာဖို့အတွက်ဒီမှာကျွန်တော်တို့တော့ဘာမှမလုပ်နိုင်သေးဘူးစီးရင်တော့မပါဘူးလို့ကျွန်တော်ထင်တယ်။နောက်ဒီကဘူအရေးကြီးတဲ့ချက်ကတော့မြေယာနဲ့ပတ်သက်လို့မြေလူမြေလာနေရိုင်းနဲ့ပတ်သက်ပြီးတော့ဒေသလမ်းမှာမှတ်ပုံတင်မှုတွေအချိန်ပေးထားတယ်။အဲဒီတတ်မှတ်တဲ့ကာလကျော်လို့ရှိရင်ထောင်ချပြီးတော့ကြားတယ်ဒီ ဒီပြင်းထန်တဲ့ထောင်းနာတွေကြာရေးယူမယ်ဆိုတော့အစိတ်ပိုင်းမျိုးဖြစ်လာတဲ့အခါကျတော့အဲ့ဒါတန်မှန်ပြည်သူတွေလည်းလမ်းမမိဘူး။ဟိုတကယ်လဲဝါရဖြန့်ချင်လို့ရတဲ့ဆိုမလုပ်နိုင်ပဲနဲ့ပေါ့နော်။မလုပ်နိုင်ပဲနဲ့ကယ်လိုရီပြတ်ထားလိုက်တဲ့အခါကျတော့မလူလားအပ်တဲ့နောက်ဆက်တွဲပြဿနာတွေပေါ်ပေါက်လာနိုင်တော့ကျွန်တော်ကတော့2019ခုနှစ်မှာရာဟုလီဆောင်ဝေကဏ္ဍအပိုင်းမှာပိုးပို့ပြီးတော့ကြမ်းတမ်းပြင်းထန်တဲ့စင်ခေါ်မှုတွေပေါ်ပေါက်လာနိုင်တယ်လို့ကျွန်တော်ပြောရတယ်
ဟုတ်ကဲ့ဦးသိန်းသောင်းခုနပြောသွားတဲ့ထက်မှာဒီဥပဒေစိုးမိုးရေးနဲ့ပတ်သက်လို့အာမခံချက်ပြီးနိုင်တဲ့ဥပဒေတွေပေါ့နော်ပြာဒဏ်မှုကိစ္စတွေတချို့ဖြတ်သိမ်းမှုကိစ္စတွေဒီကိစ္စတွေစောင့်တဲ့အခါမှာလွှတ်တော်တွေရဲ့လူအပ်ချက်ပေါ့အဲ့ဒါနေနဲ့ပတ်သက်လို့သိချင်ပါတယ်ခုနကဦးသိန်းသောင်းဦးထောက်ပြတဲ့ကိစ္စတွေကလွှတ်တော်ကိုယ်တိုင်က capacity အားနည်းလို့လားလုံနိုင်စွမ်းအားနည်းလို့လားဒါမှမဟုတ်နိုင်ငံရေးရာဆန္ဒအားနည်းလို့လားဘယ်လိုမြင်ပါလဲခင
်ဗျနိုင်ငံရေးရာမဟုတ်ဘူးကွာ तू ကကျွန်တော်မြင်တော့ကတော့စနစ်ပေါ့နော်စနစ်လွှတ်တော်ကိုယ်စားလှယ်တွေရဲ့ဒီဒီသိမှုအပိုင်းတော့တော့အဲ့ဒီအပိုင်းကဟိုတချို့နေရာတွေမှာလိုအပ်နေတာတစ်ချက်ပေါ့နောက်တစ်ခုကဒီနေရာတွေကိုအကောင့်ထဲပေါ်ဆောင်ရတဲ့အခါမှာကြံစည်နာတွေရှိတယ်သူတို့ဌာနဆိုင်နဲ့လုပ်ရတာဟုတ်လွှတ်တော်တွေမရောက်ဘူးဥပမာဒီညီအစ်တော်ချမှုနေရာမူဝါဒလို့ဆိုပါဆိုအဲ့တော့ဒီမှာထောက်ရှိတာ94ခုညီသေးဦးနဲ့ပတ်သက်လို့ကျွန်တော်တို့တွေကပြင်းပြင်းထန်ထန်ထောက်ကြပြီးတော့တော့ဒီမှာဒီ energy လွှတ်တော်ကိုယ်စားလှယ်တွေကျင်းလာတဲ့အထက်မှာကြောက်စရာကောင်းတယ်ပေါ့ဗျာဒီဥတွေတွေဒီတောင်းသူလက်သမားတွေရဲ့အင်္ဂလိပ်ခေတ်ကပေးတဲ့ခွင့်ပြုချက်သိမ်းတဲ့ဟာမျိုးတွေကျွန်တော်တို့ကထောက်ပြခဲ့တဲ့အခါကျတော့ပြီးတော့ဒီအမျိုးသားမျိုးသုံးချက်မှုပေါ်နေပတ်သက်လို့ဟိုဒီဌာနကြီးတွေကဖိတ်တယ်တွတ်တော်ကကိုယ်စားလှယ်တွေပါမယ်အဲ့ဒီမှာဝိုင်းဝန်းဆွေးနွေးကြမှုဖြစ်တဲ့ချိန်မှာကျွန်တော်ဘာသွားတွေ့ရလဲဆိုတော့ကျွန်တော်တို့ကပြင်းပြင်းထန်ထန်ထောက်ပြထားတဲ့အခါကျတော့ကျွန်တော်ကတာတိကြီးကနေပြီးတော့သူ့ကိုယ်စားလှယ်ဖြစ်စီးရင်တင်တာလက်ခံပြီးတော့မဖိတ်ဘူးအဲ့တော့လက်သိထိုးပြီးတော့ဒီဌာနဆိုင်ရာတွေကသူတို့နဲ့ပတ်သက်တဲ့သူတွေသူတို့ရဲ့မူဝါဒတွေကိုလက်ခံမဲ့လူမျိုးတွေကိုသာတင်နော်ခေါ်ပြီးတော့သူတို့ဖြစ်ချင်တဲ့ဥပဒေတွေဖြစ်အောင်လုပ်တာတွေရတယ်အဲ့ဒါတွေကိုတချို့အားတွေကတော်တော်ကိုယ်တိုင်တွေကအလဲနိုင်ကြီးတယ်လို့သိနေတာဟိုလုပ်တဲ့လာတဲ့လူတွေရဲ့ရွယ်ချက်မူရင်းကိုမသိရဘူးချက်ဥပမာ1990တွေညီသိမှုတွေကိုပြေမှုကြံနေတယ်ဒါ2012ခုနှစ်အိန္ဒိယမှာကျင်းပလုပ်တဲ့ဒီညီသိမှုတွေနဲ့ပတ်သက်ပြီးတော့ယူရဆူတွေနဲ့ဒီလာတဲ့နေရာကသူတွေအုပ်ချုပ်ရေးဌာနရဲ့အောက်ကအကြံပေးနေတဲ့သူတွေကလာပြီးတော့ရဲသမားတွေရဲ့အခြေခံခွင့်ကိုဖျက်သိမ်းတဲ့အင်းငယ်ခေတ်ကဥပဒေဖျက်သိမ်းတာမျိုးကိုသူတို့မသိဘူးမသိတော့သူကသဘောကြီးလို့ရတာလက်သမားတွေကသုံးတယ်လို့ထင်တာပေါ့နော်ဟာအခွင့်အမ်းတွေအများကြီးပေးမယ်ဆိုတော့တကယ်ထောက်ကြောက်တွေရှိတယ်လို့ပြနိုင်တဲ့လူမျိုးတွေကိုတွတ်တော်မှလည်းခေါ်မဆိုးလို့ဘူးသူအဲ့ဒီမှာဒီအစိုးရအဖွဲ့ရန်ညားကိုဒီမောင်းနေတဲ့ဖြူလီအုပ်ချုပ်ရေးဌာနမျိုးတွေကလည်းပဲနော်အတိုက်ခံလို့ယူဆထားတယ်အတိုက်ခံဆိုတော့သူတို့မှန်တော့အဲ့ဒါဆိုရတဲ့ကံပေါ့ဗျာဟိုသူတို့ကအရင်ဆုံးရတဲ့လူတွေဖြစ်တဲ့အခါကျတော့အဲ့ဒီမှာသူတို့ဝေဖန်ထောက်ပြမဲ့လူမျိုးတွေသူတို့တင်တဲ့ဥပဒေတွေကိုကပြည့်ရပြည့်လုံနိုင်တဲ့လူမျိုးတွေကိုမခေါ်ဘူးလက်သိထိုးကြိတ်ဝိုင်းနေတဲ့ကဘယ်လိုပဲကြုံညာကြုံညာ
တ
ကယ်မခေါ်ဘဲနဲ့လုပ်တဲ့အတိုင်းကငါအခက်အခဲတွေအများကြီးတွေ့တော့တွေ့နေရတယ်ကျွန်တော်ထင
်ဟုတ်ကဲ့ကျွန်တော်နောက်တစ်ခုကညီညာရေးနဲ့ပတ်သက်လို့ပါပြောမယ်ဆိုရင်တော့ပြီးခဲ့တဲ့နှစ်အတွင်းမှာညီညာရေးသိသသာတိုးတက်တာနေနေလုပ်ငန်းစဉ်တွေပေါ်မတွေ့ရတဲ့အပြင်တချို့နေရာတွေမှာဆိုးတဲ့သဘောမျိုးတွေတိုက်ပွဲတွေတော်များပြန်ဖြစ်လာရရှိပါတယ်။ဒါပေမဲ့နောက်ဆုံးနှစ်ချုပ်မှာတော့တက်မရော်ကနေပြီးတော့စစ်စင်ကြီးရက်ဆဲတဲ့ကိစ္စမျိုးတွေဖြစ်လာတော့2019မှာငင်းငိမ့်နဲ့ပတ်သက်လို့ဘလူးများယူဆထားလိုက်ပြန်။နေနေလုပ်ငန်းစဉ်နဲ့ပတ်သက်လို့ဘာတွေစင်ကုန်ချက်တွေရှိနိုင်လဲ
။စင်ကုန်ချက်ကခုနဆရာပြောတဲ့အတိုင်းပဲရှိပြီးသားပေါ့နော်။ဒါပေမဲ့အဲ့တူပဲကျွန်တော်တို့ပြင်ဆင်ချက်ကလေးကတော့ဒီနှစ်ကုန်ကနေဒီမှာတက်မရော်ဘက်ကနေပြီးတော့ Junior Literacy Fire ပေါ့ဗျာ။ဒေသတွေတတ်မှတ်ပြီးတော့ပြစ်ခတ်ရက်လိုက်တယ်။ဒါဟာဘယ်ဒီဖြစ်တင်တော့တနင်္ဂနွေလုံးတိုက်တာနဲ့ဖြစ်တယ်သူရတယ်ဘယ်နေရာရိုက်ရနော်ဘယ်တော့ပဲကြာပါစေနော်ဘယ်တော့ပဲမခံဘူးမကြာဘူးဆိုပြီးစီတနအကြီးအကြီးရပ်ပိုင်းပေါင်းလာတယ်ဟာအဲ့တော့ကျွန်တော်တင်ဒီဘက်ကတမတော်ဘက်ကလည်းပဲအဲ့ဒီလိုဆက်လက်ဟိုငင်းငိုင်းနဲ့ပတ်သက်လို့ထိရောက်တဲ့နော်တွေ့ဆုံဆွေးနွေးမှုတွေလုပ်မယ်ထိရောက်တဲ့အပြစ်ခရယာဆိုင်မှုတွေလုပ်ပြီးတော့ရှင်းစစ်တိုးမယ်ဆိုတဲ့သဘောထားမျိုးပြလာတယ်ဟုတ်တဖက်မှာလည်းပဲကျွန်တော်တို့ကအချက်အလက်ဒီအချင်းချင်းတိုင်းနာနဲ့ဒီတိုက်တာခိုက်တာတွေရှိတော့ရှိနေတယ်။ဒါပေမဲ့မြင်လာတဲ့အချက်ကတော့ညီညာရေးမှာတပ်မတော်အရေးကြီးတဲ့အနေအထားမှရှိနေတာ။အဲ့တော့အခုတပ်မတော်ကခြေတလန်းတို့လာပြီးတော့ဒေသဆိုင်ရာပြစ်ခတ်ရဆဲမယ်ဆိုရင်တနင်္ဂနွေလိုပြစ်ခတ်ရဆဲတော့ပိုကောင်းတာမင်း။အဲ့တော့ဒီ2020ကိုရည်စူးပြီးတော့အကုန်လုံးဘက်ကလည်းအားတုံခွန်ဆိုင်ပို့ပြီးတော့စူးစမ်းလာကြလိမ့်မယ်လို့ကျွန်တော်2018
2019ကငင်းငယ်ပြီးပုတ်ကောင်းတာလေးတွေကျွန်တော်မျှော်လင့်နေတယ်။ဟုတ်ကဲ့ခင်ဗျာ။ဦးသိန်းသောင်းဒီလိုင်းပေါ်မှာခဏနေပြီးပါအောင်ခင်ဗျာ။ကျွန်တော်ဂီတာကုနိုင်စောကိုဖိတ်ခေါ်ချင်ပါတယ်။ကုနိုင်စောကစာရေးဆရာလည်းဖြစ်တဲ့ခါကျတော့လက်ရှိလူမှုဘဝဖွံ့ဖြိုးရေးနဲ့အနုပညာကိစ္စနဲ့ပတ်သက်လို့ဇောင်းပေးပြီးတော့မေးချင်ပါတယ်။လာမယ့်2019မှာပြောမယ်ဆိုရင်လူမှုဘဝဖွံ့ဖြိုးရေးအနုပညာကိစ္စတွေမှာဘာတွေအစဉ်ခေါ်ချက်ရှိနေပါလဲခင်ဗျာ။
ကျွန်တော်ပြောရမယ်ဆိုရင်ကျွန်တော်ဒီကနေရရအောင်နော်ချက်ချင်းအစိုးရဒီကကမားရယ်နော်မြန်မာကမားရယ်လက်ရှိအစိုးရတော်တော်များများအများကြီးပြုလုပ်ပြီးတက်မလို့ညလုံးကြပေမဲ့အောင်ပြည်ရယ်မလို့ဒီလိုလည်းကလည်းဆက်ဆင်းရတယ်ဒီကလည်းကလည်းဆက်ဆင်းနေတာတော့ဟိုအစိုးရနဲ့မဆိုင်ရင်လည်းကျွန်တော်တို့ဘက်ကခုနကပြောပြလို့ကနော်ဟို2019မှာပြန်တက်လာဖို့အများကြီးလုပ်ဆောင်ရမယ်လို့ကျွန်တော်ထင်ပါတယ်ဥပမာပေါ့ဟိုကျွန်တော်တို့လုပ်ဆောင်ရမယ်ဆိုတော့ဒီကကျတော့အစိုးရနဲ့ဆိုင်ရင်လည်းအစိုးရဘက်ကလည်းဟိုဒီကကျတော့ဟိုလိမ့်နေတာမျိုးဖြစ်နေတာမသိဘူးနော်ကိုယ်ကိုယ်ကိုယ်ဆိုင်ရကတော့ပြောရတာအကြောင်းကားလေးဆိုတော့အဓိက2019မှာမျှော်လင့်တာပေါ့နော်ဒါပေမဲ့ကျွန်တော်ရန်ကုန်မှာဆိုရင
်
ကျွန်တော်တို့အဲ့ဒီအစိုးရတက်တဲ့ချိန်အစိုးရလမ်းအဘိထက်ကအဘိတွေချင်းပြန်ဆက်ဖြစ်တယ်ပေါ့နော်ပြန်ဆက်ဖြစ်မှာကျွန်တော်ကျွန်တော်ရန်ကုန်ပြည်ကကျွန်တော်တော့ပြည်လိုက်တယ်တော်တော်ကြီးဟိုလောက်လာတဲ့အခါကျအားလုံးအမိညာနဲ့ကျွန်တော်အားလုံးနှိမ့်ချက်ဆုံးရှုံးပြီးအဲ့ဒီစာကြီးအဖြစ်ကိုတင်ဆောင်နေဖြစ်သွားတာပေါ့နော
်
ဒီနေ့ကျွန်တော်တို့က2019မှာဟိုအစိုးရကလည်းကျွန်တော်တို့ကဒီစကျွန်တော်ကအားလုံးကျွန်တော်တို့ကဒီနေ့ကမလာပါဘူးနော်အရင်အစီအစဉ်ကအစီအစဉ်မကောင်းတာလည်းမကောင်းဘူးဒါမဲ့မကောင်းတာလည်းတိတိကောင်းတာလည်းတကူရောဟိုဘာပဲလို့လို့ကျိုးပြီးအစီအစဉ်လေးလုပ်တယ်ဘာလို့ဒီနေ့မဟာဗျာဏ်ကလည်းဘယ်လိုလဲကျိုးတင်းပြင်းလို့ဟိုဇန်နဝါရီလောက်ပုံလောက်ပြန်လာတာကဒီကကအစ်မညာတမားတွေလည်းဟိုကျိုးပြီးပြန်လို့ရတယ်နော်အခုအစီအစဉ်ကတော့ဒီရက်ချမှတ်တဲ့ချိန်မှာကတ်ပြီးချမှတ်တယ်ဘောဘောလားအဲ့ဒီကတ်ပြီးချမှတ်တဲ့ခါကျအစ်မညာတမားအားမလို့နေရတဲ့အချိန်ကိုနှစ်နှစ်သုံးနှစ်ဖြစ်လာတဲ့အခါကျတော့ကျွန်တော်ကဆုံးချက်ကတော့အစ်မညာတမားကဟိုပြောချင်တယ်ကွာအခုကဘယ်လိုအခုရောမဟုတ်ဘူးဒါပေမဲ့စက်ပြီးဒီရက်ကိုစိုက်ထိုးပေးတာလေးလောက်ကိုတော့ဟိုတပတ်လောက်အလုံးမှာသိချက်တာမျိုးတော့ဒီလိုကြောင်လို့ကျွန်တော်အစိုးရပိုင်းပြောပြပါလေကျေပြီးလို့ပါအရင်ကတည်းကမှကွန်ပျူတာရှိတဲ့ဘိုးဘွားဖွဲ့တယ်ကျေပြီးလို့ပါအဲ့ဒီလိုအခုကျွန်တော်လက်ရှိအမှုများမှာရှင်နေတာလေဒီမှာကပ်ပြီးလို့ပြောဆိုရတယ်နော်မဖြစ်စေချင်တော့ကျေပြီးပြန်လို့ဒီစားလို့ဘာလို့ဒီမှာပြန်ရှိတယ်ပါပေါ်ရှိတယ်ဘာလို့မလုပ်ဘူးလားဆိုတော့ခဏကလေးဒီကဒီလိုင်းချင်းလေးလုပ်မယ်ဆိုလို့ခဏအရှိန်ကြီးပြောရတာကျွန်တော်တော့တော့တော့ပါတယ်ဒီလိုင်းနဲ့ပတ်သက်ပြီးကျွန်တော်ဒီကနေ့မှရောက်အောင်လုပ်မယ်ဆိုလို့ဒီခဏတော့ချိန်မပေးနဲ့ဒီခဏတော့အနောက်ဆက်ပြီးနေတယ်ဆိုတော့ဟိုမဒီကတော့မဟုတ်ရတယ်မထင်ဘူးကောင်းလို့တော့ပြရတယ်တကယ်ဆိုရင်ထောက်ပြရတယ်ဒါပေမဲ့ဒီလိုဖြစ်ရင်ဒီကောင်တွေလည်းပဲဒီကောင်မပွားလို့ဘူးဘူးအဲ့ဘာဖြစ်လဲဆိုတော့အဲ့ဒါကခေါင်းမမူတည်ဆောက်တယ်မဟုတ်ဘူးဒီကလည်းကလည်းတိကျစေချင်လို့ဆိုရင်အတိုက်တွေလည်းမျိုးစားပါလို့ဒီရင်ထောက်ပြတဲ့လူတွေလည်းညံပေးတာစပယ်မှာတော့ကြည့်ပါဦးနော်အဲ့ဒါဆိုရင်2019မှာဒီကောင်တွေကတိကျမှုကအလူကြီးလည်းကတိကျမှုကအစိုးရပူပေါင်းပြီးလုပ်ရမယ်ပြတ်ပါမယ်လို့ကျွန်တော်ထင်ပါတယ်ဒီလိုမျိုးပဲနဲ့ခုနကလေးလို့ဟိုငါတို့ပါတီထောက်ခံတဲ့လူတွေကငါတို့ဒီဆိုရတော့ဘာလို့လဲတော့ကျွန်တော်တို့ဒီလိုကမှလည်းပါတီထောက်ခံနေကြတယ်ဒီလိုကြီးထောက်ခံနေမယ်မဆက်ရည်ရအများကြီးပဲကျွန်တော်တို့ကတော့ပါတီရင်းနဲ့မဟုတ်တော့ဘူးအမှန်တရားပြောနေလူကြီးဖြစ်တဲ့အတွက်ဒီလိုတင်ဆက်ပြီးတော့အစိုးရနဲ့ဒီလိုသိနေလောက်ကားကြတဲ့အမှားကိုရန်ကုန်မြို့နယ်မှာဒီခါတော့ချိန်ပြီးရလို့ပါနောက်စီကားနေလို့ဒီလိုစီကားနေလို့မစီကားနေလို့ဆိုမစီကားနေတော့ချိန်ပြီးရထွက်ကြပြီးတော့လည်းမိမလိုက်ကြနေလို့ဟု
တ်ကဲ့
ဟိုနောက်2020အတွက်အလားလာမကောင်းပါဘူးဆိုတော့ကျွန်တော်တို့ကတော့ချိန်တင်ပြီးပါတယ်ဒီအားလုံးညလုံးနေတဲ့အစိုးရကခောင်းပြေရှင်နဲ့ကိုယ်လာပါအများကြီးတက်စီနေအစိုးရပါအဲ့တော့လူဝါရလေးပဲမင်းလေးသူကြီးချပြီးကျွန်တော်တို့လည်းမလုပ်တဲ့နဲ့ဒီဝိုင်းရင်းဆိုလည်းမလုပ်တဲ့နဲ့ကြိုပြရမှာနော်ဟု
တ်ကဲ့ဒါကိုကโอเคကိုနိုင်စောဒါအနုပညာကိစ္စပေါ့အနုပညာကိစ္စပေါ့ကျွန်တော်တစ်ဖက်မှာကိုနိုင်စောတို့ကနေတကာလှည့်ပြီးတော့ဂီတလုပ်ငန်းတွေလုပ်နေတယ်ဆိုတော့လူမှုဘဝနဲ့ပတ်သက်လို့ဖွံ့ဖြိုးမှုတွေဒီအစိုးရတက်လက်ထက်မှာဖြစ်ဖြစ်ပေါ့နော်အခြေအနေတွေကကိုနိုင်စောတို့မျက်မြင်တွေ့ခဲ့မှာပဲအဲ့တော့2019နှစ်မှာဘာတွေများမျှော်လင့်မိတယ်လူမှုဘဝတိုးတက်မှုနဲ့ပတ်သက်လို့
ကောလူမျိုးတကယ်ဆိုတော့အနေနဲ့ရေချော်ပြီးနေရဆိုတဲ့အခါကျတော့ပြောရတာကျွန်တော်တို့ကလည်းမနေပေါင်းအောင်ပြန်လာခဲ့ရတယ်။ဒါမှမဟုတ်ဒီကလူတွေကဒီနေ့မှဟိုပြောရမယ်ဟိုဒါကတော့ CI တဲ့ရလူတိုင်းပြပါကျွန်တော်မပြောပါဘူး။တက်စီလေးတွေတက်တယ်။တက်တယ်ကျွန်တော်တို့ဗဒင်းချစ်ကြီးကအားလုံးကရင်းပူနေကြတယ်။ငါတို့ဒီလိုဖြစ်နေတယ်။အခုတော့ဒီနေ့တော့အခုဒီရရဆိုရဆူလောက်ကြပါလား။အဲ့တော့ဟိုပြောနေတယ်ကနည်းနည်းပြန်ချောင်းလိုက်လာပြီလို့ထင်ပါတယ်။သူတို့ဟိုအားလုံးပြောနေပြီလို့ဒီနေ့တော့ပြောနေပြီပေါ့နော်။ဒါနဲ့ခုနကတည်းကဒီကပြန်ပြီးတော့ပြောရင်းထားလိုက်ပြန်ရတော့ရောက်ဖို့ဒီနေ့ဒီကပြီးရတယ်နော်။အခုဆိုတက်စီကြီးကိုပြန်ကြလာတယ်ဆိုတော့အစိုးရလို့ကြတယ်ဆိုပြီးတော့ဒီကြီးကြီးလေးဒီနေ့တော့ပြောနိုင်အောင်ပြကြရတယ်။မီးရလာဆိုတော့အဲ့ဒီနေ့မှလည်းဒီလိုဒီနေ့ပြောနိုင်မှာပါလေ။ကျွန်တော်ပြည့်တယ်လို့ကျွန်တော်ဒါတော့ဟိုပြောတယ်နန်းတွေကောင်းလာတယ်လူကြီးဘွားတွေလည်းကျွန်တော်ပြောတယ်နန်းဆိုရင်အရင်ကောင်းတယ်။အဲ့တော့အစိုးရကောင်းလာတယ်ကျွန်တော်အားကြီးကြည့်ပါလေ။ဒီလိုဆိုရင်ငွေကြေးတွေရောနေရောတက်စီကြီးတွေအားကြီးကြည့်ရပါလေ။အမှတ်ကြီးမရှိအောင်လည်းဒီလိုလိုက်တာလို့ကျွန်တော်ပြရပါလေ။အဲ့တော့ဒီလိုဘဝနဲ့တပတ်ဒီအမြင်အရမှာတော့ဟိုအပေါင်းလက်ခဏာတောင်းတယ်ဆိုတော့ပြရပါမယ
်ဟုတ်ကဲ့ခင်ဗျာကုနိုင်စောကြီးကျေးဇူးပါခင်ဗျာကျွန်တော်တို့ခြေနဲ့တိတ်မြတော့ဦးသိန်းတန်းကိုကျွန်တော်မေးချင်ပါတယ်ဦးသိန်းတန်းကအခုလက်ရှိဒါပေမဲ့2019ခုနှစ်အတွက်ချိန်ချောင်းမှုတစ်ခုရှိတယ်ဆိုရင်ဘယ်လိုကိစ္စမျိုးကိုပြောချင်ပါလဲခင်ဗျာဘယ်ဟာတွေလို့မြင်ပါလဲ
အဓိကတော့ရုပ်ပေါ်တဲ့ပတ်သက်ပြီးတော့ဘာသာရေးလူမျိုးစုံစော်ပြီးတော့ပြဿနာတက်အောင်လုပ်မယ့်အန္တရာယ်အရေးကြီးဆုံးဖြစ်တယ်ကျွန်တော်ထင်တယ
်ဟုတ်ကဲ့ပါကျွန်တော်တကူဘာသာရေးလူမျိုးရေးအပြင်တခြားကိစ္စငင်းငယ်နေတဲ့ပတ်သက်လို့ဘယ်လိုရှိမြင်ပါလဲ
ငင်းငင်းရခုနကျွန်တော်မျောနေတယ်ဗျာငင်းငင်းရအခုရှိနေတဲ့တိုးလာခုလာဆိုဒီငင်းငင်းရဆွေးနွေးနေတဲ့ဘက်မှာဒီအစိုးရရဲ့တွတ်တော်ရဲ့ဒီတပ်မတော်ရဲ့ဆိုတဲ့အပိုင်းကတိတ်မကွာဘူးဗျာတပတ်တည်းအီးကိုလည်းနိုင်ငံပါတီတွေပါတယ်ဆိုတော့အဓိကငင်းငင်းရဆွေးနွေးဘက်ကတပ်မတော်နဲ့ကျွန်တော်တို့ဘက်ကဒီအီးကိုပေါ့နော်တိုင်းနာတဲ့နိုင်ငံတွေဖြစ်တယ်အဲ့ဒီဘက်မှာမှာပိုအဓိကကြတဲ့ဘက်ကတပ်မတော်ဘက်ကဖြစ်တယ်တပ်မတော်ဘက်ကအခုလို unilateral ပေါ့ဗျာအပြစ်ခံကိုဒေတာတချို့မှရက်ဆဲပြလိုက်တာဆိုတော့အပြစ်သဘောဆောင်တဲ့လက္ခဏာဖြစ်တယ်။အဲ့ဒီကနေပြီးတော့တနိုင်ငံလုံးတိုက်တာနဲ့ပူဆောင်တာအောင်လုပ်နိုင်မယ်ဆိုရင်ပို့ပြီးတော့ကောင်းလာမယ်။အဲ့တော့ဒီဟာကတော့ကျွန်တော်အရင်နဲ့စာရင်အပေါင်းလက္ခဏာဖြစ်တာလို့ပြောနေတယ်။နောက်တစ်ချက်ကတရုတ်ပြည်ကခုနကခပါတစင်းလမ်းတွင်းနော် OBUR နဲ့ပေါ်လာတဲ့အပေါ်မှာသူ့ဘက်ကနော်သူ့ဘက်ကနေပြီးတော့တရုတ်ကငင်းချမ်းကြီးလူလားခြင်းနဲ့လူလားတဲ့အနေအထားပေါ့ဗျာသူ့အနေအထားအရမလွဲမဆောင်တာဟုတ်သူလူအပ်နေပြီတော့ဒီဆိုရယ်ဖြစ်လာပြီဆိုတာကြတော့ဒီကလည်းပါပြီးတော့ဒီထဲမှာပါဝင်ပြီးတော့ participate လုပ်တိုးနိုင်မှာတော့ပြောနေတယ်အဲ့ဒါဆိုရင်တော့ကျွန်တော်တို့ခု deadlock ဖြစ်နေတယ်ငြင်းငြင်းဖြစ်စင်ကြီးက2019မှာ2018တည်းပို့ပြီးတော့ကောင်းလာမယ်ကျွန်တော်တခုချင်းနဲ့မျောလဲနေတယ
်ဟုတ်ကဲ့ခင်ဗျာကိုဦးသိန်းဆောင်ကျေးဇူးပါကျွန်တော်ကော်မျိုးမင်းကိုနောက်ဆုံးမေးချင်ပါတယ်ကော်မျိုးမင်းခုနကကျွန်တော်ဝေဖန်သွားရည်လည်းရှိပါတယ်အဲ့တော့2019အတွက်အလားအလာကောင်းနေဆိုရင်ကော်မျိုးမင်းဘာတွေများမြင်မိပါလဲခင်ဗျာ
လာလာကောင်းကတော့ခုနကတော့ဒီငင်းချိုင်းနဲ့ပတ်သက်ပြီးတော့စစ်တပ်ဘက်ကနေဒီတက်နိုင်သူတို့အပြစ်ခတ်ရဲဆဲမယ်ဆိုတဲ့ကြေညာချက်ကကျွန်တော်တို့အတွက်အလားအလာလေးဖြစ်တယ်။အဲ့ဒီတစ်ခုကတော့ကျွန်တော်တို့စိတ်ထဲမှာနည်းနည်းမျှော်လင့်ချက်ရှိတာပေါ့နော်။ဒါပေမဲ့စောင့်ကြည့်ရမယ့်အနေအထားတော့အများကြီးရှိနေတော့မှာပဲ။ဒါပေမဲ့ကျွန်တော်စိတ်ထဲမှာစိုးရိမ်နေတာတစ်ခုပြောမယ်ဆိုရင်တော့ဒီလက်နက်ကင်ပြည်ပက EAW ကြားထဲမှာပဲတိုက်ပွဲတွေအများကြီးဖြစ်နေတယ်။ဖြစ်နေတဲ့အချိန်မှာအဓိကခံရတော့ဘသူပဲစစ်ပွဲဖြစ်ဖြစ်ခံရကီဒူလူလူပဲဖြစ်တယ်အခုဆိုရင်ကျွန်တော်တို့တက်အင်အားစုတာတွေနော်ရွာစီရွာသားတွေကိုကျွန်တော်တို့ဒီစစ်သားဖြစ်ခေါ်တာတွေမိုင်းပန်လို့ဒေသမျိုးမှာဆာဖြစ်နေတာကျွန်တော်တွေ့ရတဲ့အတွက်ဒါလေးတစ်ခုကတော့ကျွန်တော်တို့တော်တော်စိုးရိမ်ပါအဲ့တော့စစ်ဆိုတာဘယ်သူပဲတိုက်တိုက်ကျွန်တော်တို့ကီဒူလူလူရဲ့ဒုက္ခရောက်ပါတယ်ဒီစစ်ကိုကျွန်တော်တို့သွားဖို့အတွက်ကျက်တက်နိုင်မှုတွေငင်းငယ်ဖို့ဆောင်မှုလမ်းကြောင်းအမြန်ဆုံးသွားဖို့လဲကျွန်တော်တို့ဆူတောင်းပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ daily life season chain လဲဆီသွားလို့ပါပေါင်းဆွနေပြီတဲ့ဥအောင်မျိုးမင်းဥသိန်းတန်ဦးနဲ့ဥနိုင်စောကျေးဇူးအများကြီးတင်ပါတယ်ခင်ဗျာတော်ရရှိနေအားလုံးလဲကျေးဇူးတင်ပါတယ်ခင်ဗျာ daily life season ဒီမှာကျွန်တော်ကပြီးပါခင်ဗျာ
တို့တို့မဆုမနဲ့အတူကိုသားညုံဦးစီစဉ်တင်ဆက်တဲ့တရားလေးလိုင်းဆွေးနွေးခန်းကိုကြားခဲ့ရတာပါရှင်။ VOA ကလည်းအခုထုတ်လွှင့်ပေးနေတဲ့တနအိစအစီအစဉ်ကိုအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10:00နာရီနဲ့17:00နာရီအထိလိုင်းဒိုမီတာ30နဲ့51တို့ကနေအစအဆုံးပြန်ပြီးတော့ထုတ်လွှင့်ပေးသွားအောင်ပါပါ။အခုတော့ကြာနေသေးတဲ့အချိန်တွင်တင်အချင်းချုပ်ကိုမဆုမြတ်မွန်ကပြောပြပေးပါဦး။
အမေရိကန်ပြည်ထောင်စုနယူးယောက်မြို့ကအထင်ကရ Times Square နေရာမှာနှစ်ဆင်လုံနေကြနှစ်တစ်ကူပွဲမှာသတင်းတောက်တွေနဲ့သတင်းလွတ်လပ်ခွင့်ကိုထူးထူးခြားခြားဂုဏ်ပြုခဲ့ပါတယ်။နှစ်တစ်ကူချိန်မှာအမြင့်ကနေပြီးတော့အေယာမခရစ်စတပ်ဘောလုံးကြီးတဖြည်းဖြည်းကျလာအောင်လို့နယူးယောက်မြို့တော်ဝန်နဲ့အတူ Reuters, CNN, Washington Post, New York Times စတဲ့အမေရိကန်ကအထင်ကရသတင်းဌာနကြီးတွေကသတင်းတောက်တွေကခလုံနှိပ်ခဲ့ကြတာပါ။အာရှအရှေ့အလယ်ပိုင်းနဲ့ဥရောပနိုင်ငံတွေမှာလည်းမီရှူမီပန်းတွေရိုးရာဓလေ့ထုံးစံတွေနဲ့နှစ်တစ်ကိုကြိုဆိုခဲ့ကြပါတယ်။ဂျပန်နိုင်ငံတိုကျိုလမ်းမလယ်ကြီးမှာဒီကားမောင်းလာတဲ့လူတစ်ယောက်ကနှစ်တစ်ကူပွဲတော်ဆင်နွှဲနေတဲ့လူအုပ်ထဲကိုတမင်ဝင်တိုက်လို့၈ယောက်ထက်မနည်းဒဏ်ရာရသွားပါတယ်။ဒီလူစီကားတဲ့ဟာရာဂျူကူအရက်ကမီဂျီဖျားဆောင်သားမှရှိတဲ့ဒီတာကေရှိတာလမ်းမကြီးမှာတနင်္လာနေ့ညတကောင်ကျော်နှစ်တစ်ကူချိန်မှာလူငယ်တစ်ယောက်ကားနဲ့ဒီလူအုပ်ထဲကိုတမင်ဝင်တိုက်ခဲ့တာပါ။အသက်20ဝန်းကျင်အရွယ်ရှိတဲ့လူငယ်ကိုတိုကျိုရဲတပ်ဖွဲ့ကဖမ်းဆီးထားပြီးတော့လူသက်ရန်ကြံစည်မှုနဲ့တရားစွဲထားပါတယ်။ဗြိတိန်နိုင်ငံမန်ချက်စတာမြို့မှာနှစ်သက်ကူအကြိုတင်းလာနေတဲ့ကလူ3ယောက်ဓာတ်နဲ့ထိုးခံရမှုဟာဒီအကြမ်းဖက်လုပ်ရဖြစ်တယ်လို့ဗြိတိန်ရဲတပ်ဖွဲ့ကပြောပါရယ်ဒီအမှုကိုအကြမ်းဖက်မှုဖြစ်တဲ့ကင်တွေစုံစမ်းနေတယ်လို့ရဲချုပ် Ian Hopkins ကသတင်းကြောက်တွေကိုပြောကြားခဲ့တာပါ25နှစ်အရွယ်အမျိုးသားတယောက်ကိုလူသက်ဖို့ကြိုးပမ်းမှုနဲ့ဖမ်းဆီးထားပေမဲ့သူဘသူဘဝဖြစ်တယ်ဆိုတာကိုတော့ထုတ်ဖော်ပြောခြင်းမရှိပါဘူးအခုလိုမျိုးဓာတ်ထိုးမှုဖြစ်ပေမဲ့ထောင်နိုင်ရေးသတင်းတွေအရချက်ချက်ပြန့်ပြန့်ချိန်ချမှုရန်အန်ဒီရဲ့ရှိတယ်လို့ယူဆစရာမရှိဘူးလို့ရဲတပ်ဖွဲ့တာဝန်ရှိသူကပြောပါရယ်မြန်မာနိုင်ငံမှာကြုံတွေ့ရင်ဆိုင်နေရတဲ့အခက်အခဲတွေနဲ့အမှန်တရားအခက်အခဲတွေကိုဒီအမှန်တရားနဲ့တရားမျှတမှုကိုလက်ကင်ထားဖြေရှင်းကြော်လွှားနိုင်မယ်လို့သမ္မတဦးဝင်းမြင့်ကနှစ်တစ်ကူနှုတ်ဆက်မိန့်ခွန်းပြောကြားပါရယ်အစိုးရရဲ့ငြိမ်းချမ်းရေးဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေမှာပြည်သူတွေပုံမှန်ပါဝင်ဖို့လဲသမ္မတကတိုက်တွန်းပါရယ်တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှရဲ့နှစ်တစ်ကူစကားမှာတော့ဒီဘဝတိုးတက်ရေးနဲ့အေးအေးချမ်းချမ်းနေထိုင်စားသောက်လိုကြတဲ့အားလုံးရဲ့ဆန္ဒပြည့်စုံဖို့တမရော်အနေနဲ့လက်တွဲဆောင်ရွက်သွားမယ်လို့ပြောကြားထားပါရဲ့ရှင်။
တရင်အချင်းချုပ်ကိုမဆုမြတ်မွန်ကြေညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးအတမ်းမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Zubia El Sayyid ဖြစ်ပါတယ်။ PO American အတမ်းမနက်ခင်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီထိလိုင်းဒိုမီတာ24 40 51နဲ့လိုင်းလာမီတာ190တို့ကနေဖန်ယူနာဆင်နိုင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်လာပါစေရှင်။ PO ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျွန်မနန်းလောပါ။
This program has come to you from the Voice of America, Washington.